Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာသောတာရှင်ပေါင်းရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ်။ VOA American တန်ကနေ2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။တမိုးရွာကနေအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးလုံခြုံရေးပြမှုတည်တည်တသာရှော့ချဖို့လိုရမယ့်အဆင့်တွေပေါ်နောက်ဖက်သဘောတူညီမှုရပြီလို့ပြောပါတယ်တောင်တရုတ်ပင်လယ်တွင်ပိုက်ဆိုင်မှုငင်းပွားနေတဲ့ကျွန်းကျွန်းပေါ်ကလေယာဉ်ခွင်းမှာတရုတ်ဘုံကျဲလေယာဉ်တွေအတက်အဆင့်လေ့ကျင့်နေလို့ CCTV ကပြောပါတယ်မြန်မာပြည်မြောက်ပိုင်းမှာပြစ်ခတ်ရဆဲချဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလကျင်းပမယ့်လွှတ်တော်ကြပြတ်ရွေးကောက်ပွဲတွေအတွက်ပါတီနှစ်ရက်စလုံးကပြင်ဆင်နေကြကြီးမှာသမ္မတဒေါ်နယ်ထရမ့်ကသူ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ရင်းလော်ရီတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ဒါအပြင်ရန်ကုန်မြို့အမေရိကန်တန်ယုံနဲ့အာရှဖောင်ဒေးရှင်းတို့ကမြန်မာနိုင်ငံအတွက်ဘူးတုဒနဲ့ပညာရေးဆိုင်ရာစာအုပ်စာတမ်းတွေလှူဒန်းခဲ့တဲ့အကြောင်းစတဲ့သတင်းလော်ရီတင်ဆက်ပေးဖို့ရှိသလိုဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညပိုင်းကဆွေးနွေးကြတဲ့ဓာတ်ရည်လေးလမ်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံငွေပြနေတာကိုတည်တည်တသာရှော့ချရေးလှုပ်ဆောင်မဲ့အဆင့်တွေပေါ်တနိုင်ငံကြားသဘောတူညီချက်ချလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲ့ဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံးလုံနည်းတွေကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ကဆွဆွဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာဘိုးဘီထင်ထင်ရှားရှားတိုးမြှင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကတိပြုပါတယ်။အသေးစိတ်ကိုညှိနှိုင်းဆွေးနွေးဖို့တာဝန်ရှိသူအဖွဲ့တစ်ဖွဲ့ကိုတရုတ်နိုင်ငံလွှတ်မယ်လို့သမ္မတအင်ပြည်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကောက်အွယ်ပေးဖို့အရေးကြီးတယ်ဆိုတာထုတ်ပြန်ချက်ထဲမှာပြောထားတယ်လို့ကုန်သွယ်ရေးမှာဒန်းတူအခြေအနေတစ်ခုဖြစ်လာဖို့နှစ်ဖက်အတူတကွလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်။အထက်လူတော်တွင်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့ဒီထုတ်ပြန်ချက်ထဲမှာအသေးစိတ်တွေမပါသလောက်ပဲလို့တုံ့ပြန်ပါတယ
်။ Texas Pine Center Fame မြို့အထက်တန်းကျောင်းကတနက်နေ့ပစ်ခတ်မှုအတွင်းတည်ဆုံသွားသူ10ဦးထဲမှာဒီပညာရေးဖလှယ်တဲ့အစီအစဉ်နဲ့ရောက်နေတဲ့ပါကစ္စတန်ကျောင်းသူတဦးလည်းပါဝင်ပါတယ်။အသက်18နှစ်အရွယ် Sabika Sheikh ကဒီ yes အစီအစဉ်နဲ့2019ဩဂုတ်လကတည်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပြီးနောက်လကုန်ဒီအစီအစဉ်ပြီးမှပါကစ္စတန်ကိုပြန်မှာပါအခုလိုသူတည်ဆုံမှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာစပီကာရဲ့မိသားစုနဲ့မိတ်ဆွေတွေစီဝမ်းနည်းစကားပြောကြားခဲ့ပါတယ်စပီကာဟာအမေရိကန်နိုင်ငံသားဌာနရဲ့ပညာရေးဖလှယ်ရေးအစီအစဉ်နဲ့လာရောက်တာဖြစ်ပြီးဒီအစီအစဉ်ဟာအမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးမြင့်တင်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်စပီကာပါဝင်တည်ဆုံကြသူတွေအတွက်အထူးကြေကွဲကြောင်းနဲ့ဒီအမေရိကန်မှာရောပါကစ္စတန်မှာဝမ်းနဲ့ပူဆေးကြကြောင်းနိုင်ငံသားရေးဝန်ကြီးဖွန်ပေယိုရဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုခဲ့ပါတယ်ဒီတနက်နေ့ပြစ်ခတ်မှုကြောင့်တည်ဆုံသူ10ဦးရှိပြီးတော့အခုချိန်အထိတော့ဒီဒဏ်ရာရတဲ့သူ13ဦးရှိတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်ပိုက်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းပေါ်မှာတိစောက်ထားတဲ့လေယာဉ်ခွင်းမှာတရုတ်လေတပ်ကတာဝေးသွားဘုံကျဲလေယာဉ်တွေပထမဆုံးအကြိမ်တက်ဆင်းလုပ်လိုက်တယ်လို့တရုတ်နိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြောပါတယ်ဒီအခြေအနေဟာနေမြေပိုင်ဆိုင်ကြောင်တရုတ်ကပြောတာတွေဘိုးဘီကျေပြန့်လာနေတဲ့ပေါ်နောက်ထပ်စိုးရိမ်မှုတွေတိုးလာနိုင်စေပါတယ်တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA လေတပ်ရဲ့လေ့ကျင့်မှုမှာ H6K ဘုံကျဲလေယာဉ်တွေလေဆိပ်မှာအတက်ဆင်းလုတာပါဝင်တယ်လို့ CCTV ကပြောပါတယ် PLA လေတပ်ရဲ့ဘုံကျဲလေယာဉ်တပ်ဖွဲ့တရင်မှုဝမ်ကောင်ဆုံးကဒီလေ့ကျင့်ခန်းဟာဒေသအားလုံးကိုဝင်ထွက်သွားလာနေတာနဲ့အချိန်မရွေးနီလန်ပေါင်းစုံနဲ့တိုက်ခိုက်နိုင်စွမ်းလို့ကိုဦးတည်တဲ့အရေးပါတဲ့အဆင့်အဆင့်ဖြစ်တယ်လို့ CCTV ကိုပြောပါတယ်တောင်တရုတ်ပင်လယ်တွင်ကကျွန်းတွေတန်းတားကြောက်တန်းတွေနဲ့ရေငန်အိုင်တွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကြားအငင်းပွားနေတာပါတောင်တရုတ်ပင်လယ်ဟာကမ္ဘာလုံးဆိုင်ရာရေချောင်းကုန်သွယ်ရေးအတွက်ရေပါသလိုငါးသီယံဇာတ်ပေါ်ကျော်သွားပြီးရေနံနဲ့သဘောပေါက်တံခွေတွေရှိမယ်လို့လည်းယူဆထားကြပါတယ
်ဆိုမာလီနယ်ပေါင်းမွတ်စလင်ဒုက္ခသည်ဖြစ်ခဲ့သူတဦးဟာဗြိတိန်နိုင်ငံရှက်ဖီမြို့ရဲ့အငယ်ဆုံးမြို့တော်ဝင်ဖြစ်လာပါတယ် Green Party ဝင်ပထမဆုံးမြို့တော်ဝင်လည်းဖြစ်တဲ့အသက်28နှစ်အရွယ် မက်ဂျစ်မက်ဂျစ်ဟာတောက်ကြနီမှာမြို့တော်ဝန်အဖြစ်ကျန်းသစ္စာကျင်းဆိုခဲ့ပါတယ်။ဆိုမာလီနေဝဘားတဦးဖြစ်တဲ့ရှဖီမြို့ကောင်စီဝင်တဦးဖြစ်သူခေါ်တမ်အော့စမန်ကလည်းဒါဟာဆိုမာလီတွေနဲ့မွတ်စလင်အတိုင်းဝိုင်းတွေအောင်မြင်မှုကြီးဖြစ်တယ်လို့ VOA ဆိုမာလီဌာနကိုပြောပါတယ်။ဒါအပြင်ရှဖီမြို့ကလူငယ်တွေရဲ့အောင်ပွဲဖြစ်ကြောင်းနဲ့အိမ်မက်တီတိုင်းအကောင့်တွေဖော်ဖို့မဖြစ်နိုင်ဘူးလို့ပြောကြခဲ့သူတွေအတွက်လည်းဒါဟာမမှန်ကန်ကြောင်းသတင်းစကားပလိုက်တာပဲလို့သူကဆိုပါတယ်။မက်ဂျစ်ဟာဆိုမာလီနိုင်ငံမြောက်ပိုင်းဘာရာဝိုဒေသမှာမွေးဖွားခဲ့သူဖြစ်ပြီးတော့အသက်၅နှစ်အရွယ်မှာရှဖီမြို့ကိုရောက်လာတာပါ။အဲ့ဒီမတိုင်ခင်တော့အီသီယိုးပီးယားနိုင်ငံကဒုက္ခသည်စခန်းတစ်ခုမှာမိခင်တခြားညီကိုမောင်နှမ၅ဦးနဲ့အတူ6လတာနေထိုင်ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ
်။ VOA ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထင်းထင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့အပြစ်ခတ်ရစေရေးချက်ချင်းကြေညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်တွေနဲ့ကြီးစံတချို့ကြောပြီးရောက်လာတယ်လို့တရုတ်နိုင်ငံတွင်သောဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်ဆံမျက်နှာမှာတောက်ကြံနေနှောင်းမိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်။အဒီဖြစ်ရတွေတွင်တရုတ်နိုင်ငံသား၃ဦးသေဆုံးသွားတဲ့သတင်းတွေလည်းထွက်ထားတာပါ။အခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လုံခြုံရေးအစီအမံတွေကိုတိုးမြှင့်လုပ်ဆောင်ထားတယ်လို့လည်းပြောပါတယ်။နယ်စပ်ထိန်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုအခိုင်အမာကာကွယ်ဖို့အတွက်လိုအပ်သလိုချမှတ်လုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံနောက်တောင်ပိုင်းယူနန်ပြည်နယ်နဲ့ကက်လျက်မြန်မာနိုင်ငံမျိုးဖွဲ့ချမ်းမှာမကြာသေးခင်ကာလတွေအတွင်းအပြန်အလှန်တိုက်ခိုက်တာတွေပိုများလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်စနေနေ့ကမူဆယ်မြို့ကိုတအန်းပလောင်တပ်တွေဝင်တိုက်ပြီးတပ်မတော်နဲ့တိုက်ပွဲဖြစ်တာကြောင့်လူ24ယောက်ထဲမှနေသေဆုံးပါတယ်။
ဟာဝိုင်ကျွန်းစုကကေလာဝေမီးတောင်ပောက်ကွဲရာကနေစီးဆင်းလာတဲ့ချော်ယူရီယာလူနေကျဲတဲ့ဒေသကနေအိမ်40လောက်ကိုဝိုင်းပတ်စီးဆင်းခဲ့တာကြောင့်အဲ့ဒီအရက်မှာကြံရှိနေထိုင်သူ4ဦးထက်မနည်းကိုပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ရဟတ်ရင်တွေနဲ့တောက်ချာနေမှာခေတ္တခဲ့ရပါတယ်။မီးတောင်ပောက်ကွဲပြီးတရက်အကြာမှာအခုလိုကေတင်လိုက်ရတာဖြစ်ပြီးပြားရီဟာကီလိုမီတာအတော်မြင့်မြင့်အထိရောက်ရှိခဲ့ပါတယ်။အမေရိကန်ပူမိတိုင်းတာရေးအဖွဲ့ကဒီချော်ရီတွေဟာတနာယီကို366မီတာနှုန်းနဲ့စီးဆင်းနေတယ်လို့ဆိုပါတယ်ဒီလာဇမ်းပိုင်းကတည်းကလှုပ်လှုပ်ရှားရှားနဲ့ပောက်ကွဲလာတဲ့မီးတောင်ဟာဂျာလာရီနေရုံကတော့အရှိန်အဟုန်အပြင်းဆုံးနဲ့ပောက်ကွဲခဲ့ပါတယ်ဟာဝိုင်ခရိုင်အရသာကာကွယ်ရေးဆိုင်ရာအရာရှိတွေကဒီကဲဆယ်ရေးနဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေဟာနေမီတစ်ခုလုံးကိုအနီးကပ်စောင့်ကြည့်နေပြီးအပြင်းလူတွေဝင်လာလို့မရအောင်လဲတားဆီးနေပါတယ်ခင်ဗျာ
မြန်မာစံတော်ချိန်စနေညဘက်ကကစားတဲ့ Chelsea နဲ့ Manchester United တို့ FA Cup ဘောလုံးပွဲမှာ Chelsea အသင်းကတကူကူမရှိတဲ့နိုင်ရာပြီးတော့ Champion ဖြစ်သွားပါပြီ။ပထမပိုင်း22မိနစ်မှာ Chelsea ရတဲ့ Penalty Goal ကို Hazard ကသွင်းယူပြီးတလုံးတီးသောအနိုင် Goal ကိုရသွားတာပါ။ဒုတိယပိုင်းအချိန်အများစုမှာ Man U ကဖိကစားပေမဲ့လည်းရတဲ့အခွင့်အရေးတွေကို Goal အဖြစ်မပြောင်းလဲနိုင်ပဲအရေးနိုင်သွားတာပါ။ဒီဖလားဟာ Chelsea အသင်းအတွက်ဒီနှစ်ဘောလုံးရာသီတလုံးတီးသော Champion ဖလားဖြစ်ပြီး Man U အသင်းအတွက်တော့ဖလားလက်မဲ့ဘောလုံးရာသီဖြစ်သွားပါပြီ။Chelsea အသင်းဟာ FA Cup ပြိုင်ပွဲမှာဒီနှစ်နဲ့ဆိုရင်ဘိုလူဘွဲ73ချိန်တက်ပြီးဒီတစ်ချိန်နဲ့ဆို8ချိန်မြောက်ပူဆွဲတာဖြစ်ပါတယ်။ဒီနှစ်မတိုင်ခင်နောက်ဆုံးပူဆွဲတာက2012ခုနှစ်မှာဖြစ်ပြီး2019ခုနှစ်မှာဘိုလူဘွဲတက်ပေမဲ့ Arsenal ကိုရှုံးပြီးဖလားနဲ့လွဲပါတယ်။ Man U အသင်းကတော့ FA Cup ဘိုလူဘွဲအချိန်20တက်ပူပြီး12ချိန်ပူဆွဲထားပါတယ်။ FA Cup မှာ Arsenal အသင်းက73ချိန်နဲ့အများဆုံးပူဆွဲထားပါတယ်။
ဗြိတိန်တော်ဝင်မင်းသား Harry နဲ့ American ရုပ်ရှင်သရုပ်ဆောင် Meghan Markle ရဲ့လက်ထပ်ပွဲလန်ဒန်မြို့အပြင်ကဝင်စားရဲတိုက်မှာမနေ့ကကျင်းပပါတယ်ဗြိတိန်နိုင်ငံရဲ့ဘီရင်ဖြစ်လာဖို့စက်ထမမြောက်နေရာမှာရှိနေတဲ့မင်းသားဟယ်ရီတို့တော်ဝင်ဇနီးမောင်နဲ့နှစ်ဦးလက်ထပ်ပြီးမှဒီ14ရာစုလက်ရာစိန့်ဂျော့ချ်ဘုရားကျောင်းရှိကိုထွက်လာတဲ့အခါမှာတော့ပရိသတ်ကချီးကျူးဩဘာပေးခဲ့ကြသလိုအဲဒီနောက်မြင်းလေးအောင်ဆွဲတဲ့ရထားနဲ့ဖြတ်သန်းသွားချိန်မှာလဲဝမ်သာအားရနဲ့နှုတ်ဆက်ဩဘာပေးခဲ့ကြပါတယ်ဗြိတိန်ဘီရင်မကြီးအဲလီဇဘက်ကလည်းတော်ဝင်ဇနီးမောင်နဲ့နှစ်ဦးကို success နေစားနဲ့နေစားကြတော့ဘွဲ့ချီးမြှင့်အနှင်းပါတယ်။ကျမကြီးအချိန်ဒီကြောင့်မီဂန်မာကဲရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်ရောက်နိုင်လို့သူတို့သမီးရဲ့မိခင်ပဲမင်္ဂလာပွဲမှာရှိနေခဲ့ပြီးတော့သူတို့သမီးကိုမင်္ဂလာဆင်မြင့်စီကိုခေါ်လာပေးရတဲ့ဖခင်ရဲ့နေရာမှာတော့သူတို့သားဖြစ်သူမင်းသားဟယ်ရီရဲ့ဖခင်မဲတော်အင်ရှိဇန်ဝေလာမင်းသားချားစ်ကခေါ်လာပေးခဲ့ပါတယ်။သူတို့သားသူတို့သမီးနဲ့တည်းရဲ့တီကျွမ်းယင်းဤသူပရိသတ်ချောက်လောက်ကိုပဲမင်္ဂလာဆောင်အခမ်းအနားကိုဖိတ်ကြားခဲ့တာဖြစ်ပြီးတခြား2500ကျော်ကိုတော့မင်္ဂလာပွဲတက်သူတွေကိုမြင်နိုင်တဲ့ဝင်းစာရဲတဲ့ခြံဝင်းတွေကိုလာရောက်ခွင့်ပေးပါတယ်ဒီတော်ဝင်မင်္ဂလာပွဲကိုကိုယ်တိုင်မြင်တွေ့နိုင်ဖို့ တကယ်ပါလုံးကခီးသွားတွေလဲတမိုင်းဝင်ဝန်ဆောင်မြို့မှာရောက်နေကြတဲ့အပြင်အဲ့လိုကိုယ်တိုင်မသွားနိုင်သူတွေကတော့ရုပ်မြင်သံကြားနဲ့အင်တာနက်အွန်လိုင်းတို့ကနေတိုက်ရိုက်ထုတ်လွှင့်ပြသမှုကိုစောင့်ကြည့်ကြတာပါဗြိတိန်နိုင်ငံရဲ့အရေးပါဆုံးမင်္ဂလာပွဲလို့ပြောနိုင်တဲ့ဒီမင်္ဂလာပွဲအတွက်ထောင်ထဲချီတဲ့လူမျိုးရေးရဲဝန်တန်းတွေလည်းတိုးမြှင့်ချထားခဲ့ပါရခင်ဗျာ
ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကိုအောင်တို့ကြီးညာသွားတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကအခုထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမင်နာ burmese.voanews.com မှာလည်းအတန်လွှင့်ကျင်တဲ့တပြိုင်တည်းဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုစတင်ပြီးတော့နားဆင်ရပါမယ်အမေရိကန်ပြည်တော်စုမှာနောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်နှစ်ကျော်လိုသေးပေမဲ့သမ္မတဒေါ်နယ်ထရန့်သမ္မတအတိုက်ခံဒီမိုကရက်ပါတီတွေကအလားအလာရှိတဲ့ကိုယ်စားလှယ်တွေပါ2020ပြည့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပါပြီဒီမိုကရက်ကိုယ်စားလှယ်တွေကသမ္မတလောင်းဖြစ်ရှင်ပြိုင်မှုအလားအလာရှိသူတွေအများပြားရှိနေပေမဲ့ထူးထူးခြားခြားရှေ့တန်းကိုရောက်လာတဲ့သူတော့အခုချိန်ထိမတွေ့ရသေးပါဘူးဒီကြောင့်ကို VOA သတင်းတောက်ဂျင်းမလုံးကသတင်းဆောင်မကိုကိုအောင်လင်ဦးကပြောပြပေးမှာပါအိန္ဒိယနာပြည်နယ်ကလူထုစီးပွားဝဲတစ်ခုမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်က
Our new slogan for 2020 You know what it is Keep America great
အမေရိကန်ကိုကြီးကြပ်ခန်းထားတဲ့တိုင်းပြည်ဖြစ်အောင်လုပ်မယ်ဆိုတဲ့ကြွေးကြော်သံနဲ့အနိုင်ရခဲ့တဲ့သမ္မတဒေါ်နယ်ထရမ့်က2020ပြည့်ရွေးကောက်ပွဲမှာလည်းအမေရိကန်ကိုကြီးမြတ်တဲ့တိုင်းပြည်ဖြစ်ဆက်ထိန်သွားမယ်ဆိုတဲ့စံပုံနဲ့ရှင်ပြိုင်သွားမယ်အကြောင်းမကြာသေးခင်ကအင်ဒီယားနာပြည်နယ်ခီးစင်မှာပြောသွားတာပါ။ဒါပေမဲ့လည်းနိုဝင်ဘာလကျရင်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာအတိုက်ခံဒီမိုကရက်တွေအသာရမယ်အခြေအနေတွေလည်းသမ္မတကစိတ်ပူနေတယ်ဆိုတာကထင်ရှားနေပါတယ်
။ And all of the great momentum that we're having as a country on jobs, on safety,on security
အလုတ်ကန်ဘေးကင်းလုံခြုံရေးနဲ့စစ်ပက်ဆိုင်ရာကိစ္စတွေလို့တိုင်းပြည်မှာအရှိန်ဟုန်ကောင်းတွေအားကောင်းနေပါတယ်။နိုဝင်ဘာမှာဒါတွေကိုထိခိုက်နိုင်ပါတယ်
။ Massachusetts ပြည်နယ်ထက်လက်တော်အမတ် Elizabeth Warren တို့လိုသမ္မတလောင်းဖြစ်ရှင်ပြိုင်မဲ့အလားလာရှိနေတဲ့ Democrat ကိုယ်စားလှယ်တွေကတော့ပါတီရဲ့အနာဂတ်နဲ့ပတ်သက်လို့မကြသေးရင်က Washington ကညီလာခံမှာပြောဆိုခဲ့ကြပါတယ်။ဒီနေ့ရွေးကောက်ပွဲမှာအောက်လွတ်တော်မှာလည်းမကထက်လက်တော်မှာပါလူများစုအဖြစ်ပြန်လည်ထိန်းချုပ်နိုင်မှုပါတီအနေနဲ့ကြော်လောင်းရမယ့်အခက်အခဲတွေရှိနေကြောင်းလည်းပြောဆိုခဲ့တာပါ။
We can't climb that hill by ignoring the millions of Americans who are angry and scared about the damage this president
လက်ရှိသမ္မတနဲ့ Republican Party ကကျမတို့ရဲ့ Democracy စနစ်ကိုထိခိုက်ပျက်စီးအောင်လုပ်ခဲ့တဲ့အပေါ်စိုးရွံဒေါသထွက်နေကြတဲ့ American ပြည်သူတမ်းပေါင်းများစွာကိုလစ်လျူရှုထားလို့ကတော့ဒီတောင်ကိုကြောနိုင်မှာမဟုတ်ပါဘူး။ဒါကိုလစ်လျူရှုထားလို့မဖြစ်ပါဘူး။
သမ္မတလောင်းဖြစ်အလားအလာရှိသူနောက်တစ်ဦးဖြစ်တဲ့နယူးယောက်အထက်လွှတ်တော်အမတ်ခရစ်စတန်ဂီလီဘရန်ကတော့ခွန်အားတတိရထားတဲ့အမျိုးသမီးမဲဆန္ဒရှင်တွေကြောင့်ဒီမိုကရက်တွေအကျိုးရှိလိမ့်မယ်လို့ခန့်မှန်းပါတယ်
။ And the reason we will take back the House and hopefully the Senate
အထက်လွှတ်တော်ကမကအထက်လွှတ်တော်ကိုပါပြန်ထိန်းချုပ်နိုင်မှုမျှော်လင့်ရတဲ့အကြောင်းကတော့နိုင်ငံအနှံ့အမျိုးသမီးကိုယ်စားလှယ်တွေစံချိန်တရာများလာလို့ပါ။အမျိုးသမီးတက်ကြွလှုပ်ရှားသူတွေရဲ့အားကောင်းတဲ့လှိုင်းလုံးကြီးကဖြစ်အောင်လုပ်သွားပါလိမ့်မယ်။
2020သမရရွေးကောက်ပွဲအတွက်အလားအလာရှိသူနောက်တူဖြစ်တဲ့မင်းနစ်ဆွတ်တပ်ပြည်နယ်ထက်လက်တော်အမတ်အမီကလိုဘူချာကတော့မဲဆန္ဒရှင်အနေနဲ့သမရထရန့်ကိုစန့်ကျင်ရေးပြောရုံလောက်နဲ့ကျင့်နဲ့နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
။ They don't like how he beats up on innocent people and they are going to stand up against that.
အပြစ်မဲ့သူတွေကိုသူအနိုင်ယူတဲ့ပုံစံကိုလူတွေမကြိုက်ကြပါဘူး။ဒါကိုလည်းစန့်ကျင်ကြမှာပါ။ဒါပေမဲ့လည်းဒါတွေကိုတစ်ချိန်လုံးထောက်ပြဝေဖန်ပြီးတော့အချိန်ကုန်နေမယ်ဆိုရင်တော့ဘာအကျိုးကျေးဇူးမှတွေ့ရမှာမဟုတ်ပါဘူး။သူပါဆိုတာကိုသိနေပြီသားဖြစ်တဲ့အတွက်ကျမတို့အနေနဲ့တခြားမတူတဲ့ပုံစံတစ်ခုကိုချပြဖို့လိုပါတယ်
။ Washington ချီဆိုင် Bipartisan Policy Center လေးလာရေးဌာနကနိုင်ငံရေးအကဲခတ် John Fortier ကတော့အရင်သမ္မတအများစုလက်ထက်မှာကြုံခဲ့ရတယ်လို့ဒီနေ့လွှတ်တော်ရွေးကောက်ပွဲမှာအစိုးရကိုထိန်းချုပ်ထားတဲ့ Republican Party အရေးနိုင်မယ်လို့သုံးသပ်ပါတယ်
။ He has his base with him but the other side is really motivated to come out.And all of these special elections we've seen Democrats are really motivated to vote against him.
သမ္မတမှာထောက်ခံမှုအခိုင်အမာရှိပေမဲ့တစ်ဖက်ကလည်းတကယ်ကိုစိတ်အားထက်သက်သန်သန်နဲ့ထွက်လာကြမှာပါ။ပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲတွေအားလုံးမှာဆိုရင်လေဒီမိုကရက်တွေအင်တိုက်အားတိုင်းနဲ့မဲပေးခဲ့ကြတာတွေ့ရမှာပါ။ဒါကြောင့်လဲသူ့အတွက်အမာခံထောက်ခံသူတွေရှိပေမဲ့တစ်ဖက်မှာလည်းတကယ်ကိုစိတ်အားထက်သန်မှုတွေရှိနေပါလေ။
ချင်းနေမှာပဲ2016ရွေးကောက်ပွဲအတွက်ပါတီတွင်းမှာသမ္မတလောင်းတွေဖြစ်ရှင်ပြန်ခဲ့ကြတဲ့ Hillary Clinton နဲ့ Bernie Sanders တို့ကိုထောက်ခံသူတွေကြားပေါင်းစည်းနိုင်ရေးအပေါ်ဝင် Democrat တွေဘက်မှလည်းစင်ခေါ်မှုတွေရှိနေသေးတယ်လို့အကဲခတ်တွေထောက်ပြနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ပြောပြတော့တာပါအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်အာရှ Foundation နဲ့ American တာယုန်တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံအောက်ပိုင်းမှာရှိတဲ့ပညာရေးအဖွဲ့အစည်းတရားကျော်ကို အထွေထွေဗဟုသုတနဲ့ပညာရေးဆိုင်ရာစာအုပ်တွေမနေ့ကလှူဒါန်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပြပနိုင်ငံတွေရဲ့သတင်းအချက်အလက်တွေကွာဟမှုကိုအထောက်အကူဖြစ်စေဖို့အတွက်အခုလိုကျင်းပတာဖြစ်တယ်လို့အာရှဖောင်ဒေးရှင်းမြန်မာနိုင်ငံကိုယ်စားလှယ်ကပြောပါတယ်စာအုပ်လှူဒါန်းပွဲကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအခုလိုသတင်းတော်ပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအောက်ပိုင်းမှာရှိတဲ့အဖွဲ့အစည်းတွေနောက်ဆုံးပေါ်သတင်းချက်လက်တွေရရှိဖို့အတွက်အာရှဖောင်ဒေးရှင်းအမေရိကန်တန်ယုံနဲ့အမျိုးသားစာကြည့်တိုက်တို့ပူးပေါင်းပြီးပညာရေးဆိုင်ရာစာအုပ်တွေလှူဒါန်းတဲ့အစီအစဉ်ကိုဒီနေ့မနက်ပိုင်းကရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်ခဲ့ပါတယ်အေယာဝတီတိုင်းပဲခူးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရခိုင်တနင်္လာရီနယ်ရန်ကုန်တိုင်းဒေသကအဖွဲ့အစည်း100ကျော်အတွက်အာရှဖောင်ဒေးရှင်းရဲ့အာရှတိုက်အတွက်ဆောင်ရအစီအစဉ်ကနေပညာရေးနဲ့သုတေသနစာအုပ်တွေကိုလှူဒါန်းပေးတာဖြစ်တယ်လို့အာရှဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံကိုယ်စားလှယ်ဒေါက်တာကင်းနင်းကပြောပါတယ်
The books that are donated are quite wide ranging. It's from economics.
လူရန်းတဲ့စာအုပ်တွေကတော့အမျိုးအစားစုံပါတယ်။ဥပမာပြောရရင်စီးပွားရေးနဲ့သမိုင်းနိုင်ငံရေးသိပ္ပံနိုင်ငံတကာဆက်ဆံရေးပြီးတော့ကလေးစာအုပ်တွေစာအုပ်အမျိုးအစားစုံတော့ကျမတို့အနေနဲ့မြန်မာနိုင်ငံကအဖွဲ့အစည်းတွေရဲ့လိုအပ်ချက်နဲ့ကန့်ညီဖို့ကြိုးစားပါတယ်။တက္ကသိုလ်အစ်စ်မှာတော့ကျမထင်တယ်ပေါမောက်ခကတင်ယိုးတွေကိုဆင်းမြင့်တင်ပြီးတင်ကြားရေးစနစ်ခင်မီအောင်လုပ်တာရေးနိုင်ငံရေးပါတီတွေသူတေသနာအဖွဲ့တွေကဒီစာအုပ်ကိုသုံးမယ်။ဒါဥပမာပြောတာပေါ့။ကလေးစာအုပ်တွေကတော့အင်္ဂလိပ်စာတွက်ကြံဖို့နဲ့စာဖတ်တာကိုမြင့်တက်လာဖို့အတွက်ပါ
။စာအုပ်လက်ခံရယူရအဖွဲ့အစည်းတွေအနေနဲ့စာအုပ်တွေကိုတကယ်အသုံးချနိုင်ဖို့မျှော်လင့်တယ်လို့ဒေါက်တာကင်းနင်းကဆက်ပြောပါရတယ်။
Many institutions and libraries in Myanmar.
အခုအစည်းအဝေးအများပြားရှိတဲ့စာကြည့်တိုက်တွေမှာကျမတို့စာအုပ်တွေအများကြီးရှိပါတယ်။အင်္ဂလိပ်လိုနောက်ဆုံးပေါ်စာအုပ်တွေနဲ့သုတေသနအတွက်ရည်ရွယ်ပြီးတော့ပေါ့။ဒါကိုကျမတို့ဘလို့အသုံးချနေလဲဆိုတာကျမတို့ Asia Foundation ရဲ့ American Center အနေနဲ့စာအုပ်ရတဲ့အဖွဲ့အစည်းတွေကနေတုံ့ပြန်မှုကျမကြားတင်ပါတယ်။ကျမတို့အနေနဲ့ဒါကိုပြန်ပြီးကူညီပေးနိုင်အောင်လို့ပေါ့
။ Asia Foundation ကမတူကွဲပြားရဲ့အဖွဲ့အစည်းတွေကိုလှူဒါန်းတာဖြစ်ပြီးဒီနှစ်ပွဲမှာတော့တက္ကသိုလ်စာကြည့်ရိုက်42ခု၊ရပ်ကွက်စာကြည့်ရိုက်26ခု၊သင်တန်းကျောင်း12ကျောင်းအစိုးရအေဂျင်စီ9ခု၊အစိုးရမဟုတ်တဲ့အဖွဲ့အစည်း10ခု၊အစိုးရထပ်တန်းကျောင်း6ကျောင်း၊ဘာသာရေးကျောင်း6ကျောင်းနဲ့နိုင်ငံရေးပါတီစာကြည့်ရိုက်4ခုကိုလှူဒါန်းခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်ရဲ့သတင်းလောကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြပါမယ်။ကိုညောင်ဝဲအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
တန်းကြီးတဲကရေပေါ်မြေအောက်သဘောဝဆင်းရဲဇာတ်တိုက်ရဲ့ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတို့ရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေမှာပေါ်ပြကြပါတယ်။ဒါပေမဲ့သဘောဝဆင်းရဲဇာတ်တိုက်ကိုစီမံခန့်ခွဲပြီးအကျိုးအမြတ်ခံစားပိုင်ခွင့်ကိုတော့ဗဟိုအစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ပြည်내အစိုးရတွေကိုလုပ်ပိုင်ခွင့်ပေးတာကိုသဘောဝဆင်းရဲဇာတ်တိုက်ဖက်ဒရယ်စနစ်လို့ခေါ်ကြောင်းNatural Resource Governance Institute ရဲ့လွန်ခဲ့တဲ့ဇန်နဝါရီလထုတ်စာရမှာဖော်ပြထားပါတယ်။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။အရသာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေငြင်းငြင်းရေးဆွေးနွေးစီမှာဗဟိုအစိုးရနဲ့ပြည်내တိုင်းအစိုးရတွေအကြားလုတ်ပိုင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမှန်ချက်ကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလို့ဆိုပါတယ်။ဒီသဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်အထိသဘောဝဆင်ရဇာတ်ထုတ်ယူမှုကိုဗဟိုအစိုးရကလဝတီအုပ်ချုပ်ကင်ထားပါတယ်ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်တဲ့ထဲကသဘောဝဆင်ရဇာတ်ကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ
်2008အခြေခံဥပဒေအရပြည်내နဲ့တိုင်းတွေမှာလုံနိုင်ကင်နိုင်ဒါလေးတွေရှိလာပါတယ်တနိုင်တစ်ပိုင်နဲ့အသေးစားလုပ်ငန်းတွေကိုဒေသန္တရအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစီးကျက်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါရဲအခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်ဒါပေမဲ့ပြည်ထောင်စုအဆင့်မှသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါရဲညဉ့်ညံရေးဆွေးနွေးပွဲမှာတဘာဝတယံဇာတာကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်ဒါကြောင့်မို့တယံဇာတာခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးမှုကိုစာတမ်းမှာတင်ပြထားပါတယ်။ဘူအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ
်။တန်းပြည်ကိုလိုက်ပြီးတရားစတာခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင်းတော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံခြုံရေးအတိုင်းအတာဟာပြောင်းလဲသွားပါတယ်။အိုးအစိုးရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်အထည်ပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။ မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်တူတွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခရိုင်အုပ်ချုပ်ရေးမှူးကိုအာဏာပိုင်အဖြစ်သတ်မှတ်ထားပါတယ်။ဈေးကန်ပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အာဏာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သဘောဝဆိုင်ရာဇာတ်တမ်းနဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာစောင့်ကြည့်အာဏာပိုင်ဖြစ်ပါတယ်။သူတို့ဟာအဟိုအစိုးရကတာဝန်ပေးတဲ့အတိုင်းလှုပ်ဆောင်ကြရပါတယ်။
ရေနံတန်းခွင့်နဲ့တပ်တူတွင်ကိစ္စမှာဗဟိုနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူလာမျိုးလည်းရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာဗဟိုအစိုးရကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်ဩစတြေးလျနိုင်ငံမှာကမ်းလွန်ရေနံတန်းခွင့်လုပ်ပိုင်ခွင့်ကိုဗဟိုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်ပတ်ဝန်းကျင်တည်ခိုက်မှုအသေးစားလုပ်ငန်းနဲ့ကျမ်းမာရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်။ဒေသကိုထိခိုက်နိုင်တဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲ။ကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြံမှုစတာတွေကိုဗဟိုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ
်။မြန်မာနိုင်ငံအနေနဲ့ဗဟိုနဲ့ပြည်နယ်အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျသတ်မှတ်ဖို့လိုပါတယ်တဲ့။ဥပဒေပြုမှုအကောင့်တည်ပေါ်မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်။လုံးလုံးစဲလုပ်ငန်းတွေထပ်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်။ဥပမာပြည်ထောင်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်။ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်။သဘောဆိုင်ရာဇာတ်စီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေသခံအဖွဲ့အစည်းတွေမှာစမ်းဆောင်နိုင်ရင်ရှိဖို့လိုပါတယ်။ပြည်နယ်နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်။ပြည်ထောင်စုအဆင့်ကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘိုးနဲ့ပြည်နယ်အကြယုံကြည်မှုတိစောက်ရာမှာပွင့်လင်းမြင်သာဖို့အရေးကြီးပါတယ်။ဗန္ဒာရေးဆိုင်ရာလုံခြုံရေးလွှဲပြောင်းတဲ့အခါမှာဝင်လင်းမြင်သာစွာဆုံးဖြတ်ချက်ချနိုင်မှုလိုအပ်ပါတယ်။လုံပိုင်ခွင့်နဲ့ခွဲဝေခွင့်ကိုရှင်းလင်းစွာသတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်တင်ဆက်တဲ့မြမရေးတုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလက်တန်စီစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြပါခင်ဗျာ။
ပါ English American Sa Ganda မှာကန်နေလို့ဒီပေးရတဲ့ kick ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
kick the can down the road
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက kick kick ကကန်နာ the can the can ကဒီနေရာမှာတံဘူးကွန်ကျမတို့မြန်မာမှာတော့အများဆုံးသုံးတာနုစီဘူးကွန်လိုမျိုးဖြစ်ပြီး down down ကအောက်THE ROAD the road ကလမ်းဆိုတော့စကားခုရဲ့တိုက်ရိုက်ဒီပဲကတော့တံဘူးကွန်ကိုတလန်းလုံးအဆင့်ဆင့်ကန်လိုက်တာဖြစ်ပါတယ်တနည်းတော့နိုးစီခွက်ကိုလမ်းတလန်းလုံးဝေးတဲ့ဝေးအောင်ကန်သွားတာဖြစ်ပါတယ် EDM အဒီပဲကလည်းအလားတူပါပဲစစောကနိုးစီခွက်ကိုတနည်းအားကနေတနည်းအားထောက်လျှောက်ကန်သွားပြီးဝေးတဲ့ဝေးအောင်လှုပ်တယ်လို့ကိုလှုပ်ပေးပါမယ်လို့ပြောထားတဲ့ဂရိတွေကိုကိုရွှေ့ဒီရွှေ့တရွတ်ရွေ့ရွှေ့တာကိုဆိုလိုတာဖြစ်ပါတယ်။လှုပ်ပေးဖို့လိုတဲ့ကိစ္စရတစ်ခုခုကိုအတိုင်းတာကာလတစ်ခုတွင်လှုပ်ပေးပါမယ်လို့ဂရီပေးထားပေမယ်လို့လေဂရီပေးထားတဲ့အတိုင်းမလှုပ်ပေးနိုင်ဘဲခဏခဏရက်ရွှေ့ရတဲ့အဖြစ်ရနဲ့ရည်ညွှန်းထားတာဖြစ်ပါတယ်။အထူးသဖြင့်ဒီအသုံးကိုနိုင်ငံရေးလောကမှာအသုံးများလာကြပါတယ်။နိုင်ငံရေးသမားတွေအနေနဲ့အထူးသဖြင့်မက်စ်ဖီယာမှာကိုမေဆန္ဒရှင်တွေအတွက်ဘာလုပ်ပေးပါမယ်ညာလုပ်ပေးပါမယ်လို့ဂရိတွေပေးခဲ့ပြီးမြင့်တကယ်လက်တွေမှာတော့ဆင်ကြီးအမျိုးမျိုးပေးပြီးအချိန်ကိုဟိုရွှေ့ဒီရွှေ့လုပ်နေတာမျိုးခဏခဏရွှေ့နေတာမျိုးကိုညညွန်းပြောတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ရွေးကောက်ပွဲမှာအာဏာရပါတီကနေရာအများစုဆုံးရှုံးခဲ့တဲ့အကြောင်းကတော့ပါတီကသူတို့လှုပ်ပေးပါမယ်လို့ပြည်သူတွေကိုပေးထားတဲ့ကတိတွေကိုတကယ်လှုပ်ပေးဖို့ခဏခဏရွှေ့ဆိုင်ခဲ့လို့ဖြစ်တယ်လို့အတိအပြေရပါတယ်။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people.
Sele tin pya pi ma ga ro
a kick in the teeth.
Phit par de sa long paung ga a ga de khu kick kick ga di nya ma noun nan phi tong tha bi kan ne a phyu mu phit par de in in ga the ma th the t e e t h the teeth ga taw ri so ro စစ်စစ်ဟုန်ရဲ့တဲ့ဒီဘက်ကတော့သွားတွေကိုကန်လိုက်တာပေါ့လူတူဦးရဲ့ဗစက်ထဲမှာရှိတဲ့သွားတွေဟာအကန်ခံလိုက်ရတယ်ဆိုတာဘယ်လောက်နာကျင်မလဲခံရခဲ့မလဲဒေါသထွက်စီမလဲစော်ကားရရောက်စီမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့် kick in the teeth ရဲ့ idiom အသေးပဲကတော့လူတူတွေသိအခံရခက်စီတဲ့အပြုမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary worked very hard, but she was denied a promotion. So it was a kick in the teeth for her.
Mary ga yadu taya le aw aluk ko tait chou sa kae bi me lo le tu yadu ma to kae bu. Da chaung tu ni ne tait ko akhan ya khet khe de lo ji bi ya ba de. U wa ko naw ta khaw le la chi cha ya aw ma.
Mary worked very hard, but she was denied a promotion. So it was a kick in the teeth for her.
ခုနောက်ဆုံးတင်ပြပေးမှာကတော့
kick up a fuss
ဖြစ်ပါတယ်ဆာလုံပေါင်းက kick kick ကို up up ဆိုရက်ဝိပနဲ့တွဲပြီး kick up ကတော့တခုခုဖြစ်အောင်လှုပ်တာဖန်တီးတာ a ကတခု fuss a fuss ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်ဒီနေရာမှာတော့ကြီးတိုက်တာကြီးများတာမျက်စိရှုပ်အောင်လှုပ်တာပြရာခတ်တာစသဖြင့်အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်စကူခုရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့တခုခုကိစ္စတရရနဲ့ပတ်သက်လို့ကြီးတိုက်တာကျမတို့မြန်မာဘန်းစကားအရတော့မကြေနပ်လို့ဘဝင်မကြလို့ပူညာပူညာလောက်တာမျိုးရေးကြီးခွင်ကျယ်လောက်တာမျိုးနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
စားသောက်ဆိုင်မှာလာစားတဲ့မျိုးသားကသူ့ကိုလာချပြီးတဲ့အစာကအေးနေတဲ့အတွက်ကြောင့်ပူညာပူညာလှုပ်လိုက်တယ်လို့ထိပဲရပါတယ်။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The customer at the restaurant kicked up a fuss about his food being cold.
ဒီတင်ပါ English American စကန်တာမှာ kick ကို chicken ပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick the can down the road, a kick in the teeth, kick up a fuss.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VO ရဲ့ Internet Seminar burmese.voanews.com မှာလာရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်အခြားအပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ် VOA ရဲ့အတန်လှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့တည်သချင်းများတောင်းဆိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကားအနေနဲ့2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညပိုင်းတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကတင်ဆက်ပြီးတော့ထုတ်လွှင့်သူကတော့ကိုညံဝဲအောင်ဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့ငញ្ញဲအတွက်ဆန္ဒပြတဲ့သူတွေမကြသေးခင်တုန်းကဖမ်းဆီးရေးယူခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ပြည်တွင်းစစ်ရဆေးငញ្ញဲအတွက်မကြသေးခင်ကတောက်ဆူဆန္ဒပြတဲ့အတွက်အာဏာပိုင်ကတရားစွဲဆိုအရေးယူခံခဲ့ရတဲ့သူတွေပေါင်းကတော့40ကျော်တိရှိသွားပါပြီဆိုတော့ဒီအများစုကိုတော့ခွင့်ပြုချက်မရဘဲဆန္ဒပြလို့ဆိုပြီးငញ្ញဲစွာစုဝေးခွင့်နဲ့စီတန်းလက်လက်ဝန်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20စာရည်အပြင်ဒီအသေးဖြစ်မှုပုံမှန်900ရူးနဲ့ပါအရေးယူထားပါတယ်ဆိုတော့ဒီနေရာမှာဆန္ဒပြတဲ့သူတွေဘက်ကတကယ်ပဲဥပဒေကိုချိုးဖောက်ရောက်ခဲ့သလားအာဏာပိုင်ဘက်ကလူရတဲ့ပုံလို့ရောက်ခဲ့သလားဆိုတာတွေကိုဥပဒေရှုထောင့်လူခွင့်ရရှုထောင့်တွေကနေဆွေးနွေးသွားကြပါတယ်ကျွန်တော်ဆွေးနွေးပွဲမှာပြည်နယ်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေဖြစ်တဲ့ဒီမန္တလေးမြို့ကလူခွင့်ရရှင်ရဲ့ဦးသိန်းသန်းတခါဒီလူငယ်နဲ့လူမှုသဟာစတာဖော်ဆောင်ရေးစင်တာကကိုသက်ဆွေဝင်းတို့လည်းလေလိုက်မှမို့ရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်ရဲ့ဆွေးနွေးချက်ချို့အရင်ဆုံးကြားကြပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါခင်ဗျာကျွန်တော်ဒီဆန္ဒပြခဲ့တဲ့သူတွေအနေနဲ့လက်ရှိဒီစဲဥပဒေတွေအရကြိုက်တည်ဖြစ်စေမကြိုက်တည်ဖြစ်စေပေါ့လေဒီငញ្ញန်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေကလည်းရှိနေတာဆိုတော့ဒီဥပဒေနဲ့အရေးယူမယ်ဆိုရင်အရေးယူနိုင်တဲ့အခွင့်အာဏာအာဏာပိုင်တွေဘက်မှာရှိနေတယ်လို့ပြောလို့ရလားခင်ဗျာ
ဒီပညာတော့ရှိရပါတော့နော်ဒီဥပဒေကတကယ်တော့ဒီဥပဒေကဒီတပရာကြီးသိန်းကျတဲ့တကဒီဒီအထမ်းထားပြီးတော့နောက်ဘက်မှာတတိယပြင်းလာတာပေါ့နော်တတိယယူလာအဲ့တော့မန္တလေးကတော့ဒီဥရိယရည်ကိုဆိုရင်စစချင်းတော့ဆိုတော့ခုပြိမိညာပဲနဲ့ဆန္ဒပြရင်တရားစွဲရည်ကိုရတယ်လေနောက်ပိုင်းမှာပြီးလာတော့အဲ့ဒီအချက်ဟာဒီလူကြီးဆန်တုံးနေတယ်မကြိုက်ဘူးလို့ခါပြီးတော့ပြင်းလာကြတဲ့အခါကျတော့အကြောင်းကြားရမယ်တောင်းကြစာပေးဖို့အကျိုးတင်လို့40ခုနဲ့အကျိုးတင်ပြီးတောင်းကြစာပေးဖို့ရမယ်ဆိုတော့အနေထားပဲဖြစ်တာပြီးတော့ယူပြတဲ့အတွက်မရှိဘူးလို့အနေထားဘုရားရင်ခုတကယ်လက်တွေ့ဖြစ်ပေါ်နေတာတော့အဲ့လိုမဟုတ်ဘူးရဒီပြီးခဲ့တဲ့စစ်ဆင်မှာဆိုလို့ရှိရင်တနာတဲ့ဒီကလူကြီးဒီနဲ့မပြီးဘူးမပြီးတော့လည်းသူတို့ကဆက်ပြီးတော့ကျွန်တော်တို့ကြွားတယ်ဆိုတော့ဒါကဒီစလာတဲ့ကဒီဘက်ကဒီနဲ့ဒီဥရိပြည်ကြီးကျင်းလာတာကိုဥရိနဲ့အညီလက်ခံခြင်းမရှိဘဲနဲ့ဟိုတနင်္လာကိုညင်းတယ်ထားတာနိုင်ငံသားတွေရဲ့ပြည်သူချမ်းတွေကပါတဲ့အခုကြီးညင်းတယ်ထားတာဖြစ်ပြီးတော့ဒီဖြစ်စင်မှာဖြစ်ရင်ဒီလူလိုက်ဥရိရဲ့ရည်ရဲ့ကြာထမ်းတဲ့ရည်ရဲ့ကျင်းတယ်အကန့်အသတ်မရှိဘူးလို့ကျွန်တော်တို့ပြောရမှာပါ
โอเคပါ나ကျွန်တော်ကိုသက်ဆိုရင်းရဲ့သဘောထားလေးကြားချင်ပါတယ်ခင်ဗျာဆိုတော့အခုဟိုဥပဒေကတော့ရှင်းနေတာမှန်တယ်ဒါပေမဲ့ဟိုဆရာဦးတင်းတန်းဦးပြောတော့ထောက်ပြသွားတဲ့တစ်ချက်ကတော့ဒီဥပဒေနဲ့အညီဆန္ဒပြတဲ့သူတွေဘက်ကလုပ်ပေမဲ့လည်းညင်းတာကတော့ဒီတာဝန်ရှိတဲ့သူတွေဘက်ကဟိုဘောင်ကျော်ပြီးညင်းတယ်ဆိုတော့အမြင်ရှိပါတယ်ကိုသက်ဆိုရင်းရဲ့သဘောထားခင်ဗျာ
တို့ဒီဥပဒေနဲ့အညီတော့ကျွန်တော်တို့ဥပဒေဖြာတဲ့နဲ့ကျွန်တော်တို့ဒီတောင်းတဲ့နေရာတွေကျွန်တော်တို့ဟိုအရင်တော့မနစ်တော့လည်းကျွန်တော်လုပ်ခဲ့ပြီးတာရှိတယ်ကျမ်းမှာဆက်ဆိုကျွန်တော်ဒီလိုလေပေါ့ပါခုံးနဲ့ဒီခဏပြောင်းလေးကိုလုပ်ခဲ့တာရှိတယ်။အဲဒီတော့လေကျွန်တော်စာတင်နဲ့ခုပြီးကြရတယ်ဒီကြီးလည်းရောက်တိုင်းတင်ခဲ့တာပေါ့လေ။ဒီတစ်ခေါက်မှလည်းကျွန်တော်တို့ကစာတင်တဲ့ခါကျတော့လုပ်ခွင့်မပေးဘူးဆိုတာမျိုးပဲကျွန်တော်တို့စာပြခုတယ်။ဒီလိုဆိုလို့ရှိရင်ဒီမှာလုပ်ခွင့်မပေးဘူးကနေဒီတိုင်းတော့ကြောက်လို့ပါဆိုတာမျိုးတော့အောက်ဖြစ်ပြရမျိုးရှိတယ်။ဒါပေမဲ့ကျွန်တော်လက်မခံဘူးပေါ့နော်ကိုရီးငွေရတဲ့အချိန်မှလုပ်ကြရတယ်များပါတယ်။ဒါပေမဲ့ဒီတော့မှကြောက်ဘူးအစ်ကလာအဲ့မှာတော့လို့ပြောဆိုရတယ်မဟုတ်ပါဘူးလောက်ကတော့မပြီးသေးတဲ့သူအဲ့လိုတိတ်ချပိတ်တာတွေကိုကြုံရတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီစာပြပို့ရတာကျွန်တော်နားထောင်ရတာဥပဒေရတယ်ဒီဟိုချိုးပြီးတော့၄၈နာရီချိုးပြီးတော့အကြောင်းကြားပါဆိုတာမျိုးရှိတယ်အခုချက်ချိုးရမယ်ပါမေးချက်ရှိလို့ကျွန်တော်နားထောင်ရတယ်အဲ့ကျွန်တော်တို့တွားပြီးတော့ဟိုစာတင်ခဲ့တဲ့အကြောင်းကြားခဲ့တယ်ပြီးခါသူတို့ရည်ရည်ကျွန်တော်တို့စာပြပို့တယ်ရက်ခဲနေရတယ်ပြီးတော့အခုချိန်ရည်ကျွန်တော်တို့စာပြပို့တယ်ကျွန်တော်ခုနကြည့်နေတာလို့ပြောအဲ့ကျွန်တော်တို့ကလည်းကျေးဇူးရှိတဲ့ဆက်ပြုတာရှိတယ်။ကျွန်တော်တို့ရေကိုလူဆောင်ရလဲကျွန်တော်တို့ကဥပဒေကဒီနေရာရပိုင်မျိုးရကျွန်တော်တို့ပြီးတော့လည်းဘူးရှိတယ်။တို့ကမယ်လို့ပြောပြီးတော့ကျွန်တော်တို့ဟိုအကြောင်းကြားတာပြန်ပို့လိုက်ကြလို့ရှိပါတယ်။နောက်ပြီးတဲ့အခါကျတော့အဲ့ဒီကတန်းတဲ့နေရာမှာလေဟိုကျွန်တော်တို့ water channel တွေသုံးတာရှိတယ်။ရှီကားတွေနဲ့သုံးပြီးတော့ဟိုဖမ်းတဲ့ပြဿနာမျိုးရှိတယ်။ပြီးတော့ တော့ဒီရဲတွေပါကျွန်တော်ဒီထုတ်တွေပါစနက်တွေပါတယ်ပြီးတော့လူဝင်ရောက်တယ်ဆိုတော့လည်းတူပြီးဖမ်းတယ်ပေါ့အဲ့တော့ဒါမျိုးချုပ်ခွေးတဲ့ပုံစံကရောတကယ်ပူပန်ရလားဆိုတော့လည်းဒီလိုမျိုးထုတ်ရမှာရှိတယ်အဲ့တော့ရှင်လူဖမ်းတာပုံမှန်ဆိုလို့ရှိရင်ကျွန်တော်ဖမ်းတဲ့ပြောင်းပွဲတွေပြီးသွားတယ်လို့ရှိရင်ပြီးတော့မှပဲအဲ့လိုစာပို့ဖမ်းတာမျိုးဖြစ်ဖြစ်တရားရုံးကနေစာပို့ရဖို့ဖြစ်ဖြစ်တော့ပွဲပြီးတော့မှပွဲပြီးရင်လည်းမှာဖမ်းတာမျိုးတွေလုပ်ပြီးလို့ရှိတာအခုကကျတော့အဲ့လိုမျိုးလူစားစုတာနဲ့ပုံလာပြီးတော့သူတို့ဒီဝန်ထမ်းတဲ့ပုံမှန်မျိုးရှိတယ်ပြီးတဲ့အခါကျတော့ဖမ်းရင်မှာပဲကျွန်တော်တို့ကိုကျန်ရဆန္ဒပြရတဲ့လူတွေရှိတယ်။ဘာဘာသားတွေကျန်ရဆန္ဒပြရတဲ့လူတွေရှိတယ်။သူတို့တွေလည်းရှေးနေတဲ့စကားပြောနေကြအဆင်ပြေနေကြတယ်လို့ကျွန်တော်တွေ့တယ်။ပြီးတဲ့အခါကျတော့ဒီဝင်ဖမ်းတဲ့ဟာမှာရှေးဖမ်းတာမဟုတ်ပဲရဲဝတ်တွေကနေပြီးတော့ကျွန်တော်တို့ဖမ်းတာ။အဲ့တော့ရဲဝတ်တဲ့လူတွေဝင်ရိုက်တာတွေရှိတယ်ကိုဖမ်းတာမျိုးရှိတယ်။ဒီကိစ္စတွေကရဲကျုပ်ကလည်းသူပြောသွားတယ်ဒါဟိုဒီရဲဝတ်တွေမတုံးပါဘူးလို့လည်းပြောတာရှိတယ်။ဆိုတော့ဒီလူတွေသူတို့ဘယ်လိုမျိုးတာဝန်ခံပြီးတော့ဆောင်ရပေးပါလဲဒီလူတွေတို့ဝင်ရိုက်တာဝင်ဖမ်းတာဒီအဲ့မတိုင်ခင်မှာတော့လည်း online မှာသူတို့ပြောတယ်ဒီငွေငွေဖန်ထားကြတဲ့ငွေလာလို့ဖြစ်ဒီအောင်ငွေကြိုက်မယ်လို့ဒါနေလို့ဆိုတော့ပြီးဆိုတာလည်းရှိတဲ့ခါရတော
့
အဲ့ဒီကားတွေကိုကျွန်တော်တို့ကဟိုဟာအစိုးရကောင်ဘယ်လိုဆောင်ရပါလဲရေးရဘယ်လိုဆောင်ရပါလဲဒီအိုက်ဒက်ကိုကျွန်တော်တောင်းခံပြီးပါတယ်ဆိုတာကြီးကလည်းကျွန်တော်အနေနဲ့မျိုးထုတ်ကြရတိုင်းရှိပါတယ်
โอเคကျွန်တော်ဒီနေ့မှာကိုသက်ဆိုရင်တခုမေးချင်တာကျွန်တော်တို့နားလည်ထားတာဒီအာနာပိုင်ဒီဘက်ကဒီခွင့်ပြုမိန့်ကိုချမပေးတဲ့အချိန်တုန်းကသူတို့ကဒီရင်ကျော်ပိတ်ဆို့မှာဆိုလို့နောက်လူလူရမ်းမှာအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးပြောတာမျိုးရှိတယ်လို့ဟိုပြောတာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါဟုတ်ရလားဒီလိုဟုတ်တယ်ဆိုရင်ဒီစိုးရင်မှုတွေကကြိုးကြောင်းစီလျော်တယ်လို့မယူဆနိုင်ဘူးလား
ဒီရင်ကျော်ပိတ်တွေပါညာဆိုတော့သူတို့အများကြီးပြောနေကြစကားပါပဲဒါမလို့ကိုစားတာခွင့်ပြုချက်မပေးခြင်းမျိုးကြီးပြောရတဲ့စကားပါပဲဒါပေမဲ့ဒီကျေရောအိန္ဒိယပြည်ကိစ္စမှာလည်းဒီဆန္ဒပြတဲ့လူတွေပြည်တာမဟုတ်ရဲတွေကဒီလိုပြည်တာ။အဲ့တော့ဒီဆန္ဒပြတဲ့လူတွေကရှိရမှလူရောဟိုဟာတော့တရားနဲ့ညားကြလောက်ပဲရှိတယ်။ကျွန်တော်တို့လာဝိုင်းတဲ့ရှင်တွေနဲ့မဘာသာတွေနဲ့အလုံးပေါင်းဆိုရှင်မဘာသာမဟုတ်ဘူးသူတို့ဖြတ်ထားတယ်ဆိုတော့ရိုးချေဆိုတဲ့လူတွေပေါ့။သူတို့တွေအလုံးပေါင်းလဲလို့ရှင်လူ300လောက်ရှိတယ်။အဲ့လမ်းမလေးမှာသူတို့ပြည်နေတာအဲ့လူတွေပြည်နေတာကျွန်တော်တို့ကကိုယ့်ဘက်ကကိုဒီ ocean ဆက်ပြတ်မှန်နေတယ်ကျွန်တော်တို့ညောပြည်တာမဟုတ်ဘူး။အဲ့ဟိုလူတွေကနေပြည်နေတာလက်လက်ချက်ချက်။နောက်တစ်ခါကျတော့ဒီကျွန်တော်တို့တွေဒီဟာသူကတော့ထုတ်ဆိုတာမျိုးလည်းမရှိသေးဘူးလို့တောက်ဆိုတာတကယ်လားထုတ်ဆိုတဲ့လူတွေကဟိုဘက်ကလူတွေအဲဒီရိုးရှင်းဆိုတဲ့လူတွေဒီလူတွေကလည်းလာကြည့်နောက်ကိုရနေပြီးတော့ဒီကောင်တွေကိုရိုက်နေလို့မီဒီယာတွေကရိုက်ဖို့ဆိုပြီးပြောတာလည်းရှိတယ်။ဒါဗီဒီယိုတက်တယ်လေကျွန်တော်မှအများကြီးရှိတာလေအဲတော့ဒီနောက်ကိုရနေကိုရိုက်ပြီးတော့ဟိုဟာလိုက်ပြီးတော့ဖူကောင်လည်းထုတ်ဆိုနေတာအဲ့ဒီလေမီဒီယာတွေမှာလည်းကျွန်တော်ဗီဒီယိုတက်တယ်တော့တက်ပုံတက်တယ်တော့အများကြီးရှိတာဆိုတော့အဲတော့ဘသူကဘာလုပ်နေလဲဆိုတာရှင်းနေရပါပဲ။
ဟုတ်ကဲ့
ဒီကိစ္စကိုကျွန်တော်တို့ကထောက်ပြပြီးပြောရမှာပါကျွန်တော်တို့ကငင်းငယ်သမားတွေဖြစ်နေငင်းငယ်မှုတို့တောင်းဆိုရင်ကျွန်တော်တို့ကစူပူအောင်ထုတ်ဖို့ရည်တည်မဟုတ်ဘူးကျွန်တော်မှလည်းမလုပ်တော့ဘူးအဲ့တော့ကျွန်တော်တို့လာလုပ်တဲ့လူတွေရှိတယ်အဲ့လူတွေနဲ့ရဲတွေနဲ့အတူတူတို့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီငင်းငယ်တောင်းဆိုရည်တွေဖမ်းနေဟိုကရိုက်တယ်ပြီးတော့ခါကျတော့ရဲကားပေါ်တည်ဖမ်းသွားတယ်ဆိုတာဒါအားလုံးလည်းဒီမီဒီယာတပ်တွေရှိမှာအားလုံးလည်းချီထားကြည့်တာပါ
โอเคဆိုတော့ကျွန်တော်ဆရာဦးသိန်းသားကိုတခုမေးချင်တာအခုတကယ်တမ်းကျတော့ဆရာလေးဆောစောထောက်ပြသွားတာရှိတယ်ဒါအကြောင်းကြားဟိုအကြောင်းကြားရုံတသက်ပဲလောက်ရမယ်ဆိုပြီးဥပဒေပြဋ္ဌာန်းထားတယ်ဒါဟိုဘောင်ကျော်ပြီးအာနာဝယ်နေဘက်ကညင်းနေဆိုတဲ့သဘောမျိုးဖြစ်နေတယ်ဆိုတော့ဒီနေရာမှာသူတို့ကဒီလိုညင်းအားလောက်အောင်ဟိုအကြောင်းရင်းခံနေရအခုတကယ်ဆောစောပြောသလိုပေါ့လမ်းပိတ်ဆိုတာဒီစုပူမှာစိုးရင်နေစိုးရင်ချက်တည်းကစီလျော်မှုမရှိဘူးဆိုလို့ရှိရင်ဘလို့အကြောင်းတွေနောက်ကွယ်ရတကယ်အကြောင်းရင်းမှန်ဘာတွေများရှိနေတယ်လို့ယူဆလဲဆရာဒီလို
ရတဲ့ဟိုဒီစစ်စစ်လေးပါငင်းငင်းလူလာလို့ဆန္ဒပြရတဲ့ဆိုတော့သူတို့မကြိုက်ဘူးရ။ငင်းငင်းလူကြိုက်မကြခင်။ဒါအခြေခံအဲ့ဒါလို့ကျွန်တော်ပြောရမှာနော်။ဒါသူတို့စစ်စစ်ချက်မှာပါအဲ့ဒီငင်းငင်းဆန္ဒပြရတဲ့ကြီးဟာဒါတကူငါးပြီးဆိုတဲ့စစ်စစ်ချက်ကြီးတယ်။အခြေခံတော့ဒီလူတွေကကျွန်တော်တို့ကျွန်တော်အပါအဝင်တဲ့ဒီလူတွေကအဲဒီလူစစ်တွေမကြိုက်ဘူး။ဒါပြတ်မှာတယ်လို့ပြောမှုဘူး။ဒါဒီမှာလက်နဲ့တိုင်တိုက်ပွဲမှာဒီကြက်ပေါ်သားတွေကကြာဆုံးသွားတယ်အခုဒီတရားကြားဆုံးကြတယ်ဒါပြီးတော့ဒီတရားကြားဆုံးကြတာဝမ်းသာစရာမဟုတ်ဘူးတစ်ခါတိုင်ကျွေးနေတဲ့လက်နဲ့ဒီပြည့်ရဲ့ဒီဇာတ်ကြီးကိုကြားတဲ့ဒီကိုယ်တို့ကကျွန်တော်တို့တိုင်းပြည်ရဲ့ပြည်ဟန်သာကကျွန်တော်တို့ကြောက်ဆုံးတဲ့တရားဆောက်တဲ့ပိုက်ဆံတွေယူပြီးတော့လုပ်ကြတာလည်းဒီစားဆိုအဲ့ဒီအနေထားမှာဒီအပေါ်မှာဒီမှာကျွန်တော်တို့ကဟိုအကျဉ်းကြရလေလက်ကနိုင်နိုင်ချုပ်ကျွန်တော်တို့တက်ဒီလိုလက်နဲ့ဘောကအဲ့ဒီကဘောမသိဘူးဟိုဒီလိုတားဟောက်ခံရလေဆိုရဲဟိုအခြေခံမျိုးကရှိနေတဲ့အခါကျတော့အဲ့ဒီအခြေခံပေါ်ကနေပြီးတော့ဒီဖြစ်ပေါ်လာတဲ့ဒီတကယ်တမ်းအတိုက်ပွဲတွေကမှကြားမှာသိပြီးနေတဲ့ဒီလူတွေပြည်သူတွေစိတ်ဝင်ရက်ဆက်နေတဲ့ဘယ်ကြီးသားသားတောင်းတဲ့ဒီလူတွေမှာမကူတွေကဘယ်လိုမုန်းထားတဲ့စိတ်နဲ့ဉာဏ်ကြီးမျိုးတွေနဲ့အခြေခံပေါ်နေပုံပြန်လာလို့ကျွန်တော်တို့အဲ့လိုလည်းမြင်နေတယ်
ဟုတ်ကဲ့ဆရာဦးသင်းသားဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရှင်းနေပါတယ်အရင်ဆုံးတူကတော့ဒီမြန်မာပြည်ကဒီကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဒီအစိုးရနိမိတ်တာတရားအပြင်မှာငင်းငင်းရေးတဲ့ဆန္ဒပြခြင်းကိုအင်အားသုံးဖန်တီးခြင်းကြေအဆဲဆိုခြင်းကျင်းပြီးဒီလိုဒီလိုဒီလိုခွင့်ဒီလိုဒီလိုလက်ခွင့်ဖွင့်ဆောင်မှုနိမိတ်နိမိတ်ကောင်ဖြစ်ပါသည်ဆန္ဒဆန္ဒရေးောက်ပွဲဒီလူက NLD အစိုးရကိုဒီလိုဒီလမ်းကြောင်းကိုကျင်းပေးလိုက်ပြီး NLD အစိုးရနိမိတ်တာကာလအပြင်မှာအနာရှင်လမ်းကောင်းပေါ်ပြန်ရောက်နေသလိုခံရရပါတယ်ကျောင်းဥပဒေအထက်မှာပြည်ရေးဝန်ကြီးဌာနကစတဲ့ကြားကကျောင်းတူခံစားရပါတယ်ခဏကျော်ချင်းများကိုလည်းတရားဥပဒေအရလေးစားတော့ဖြည့်ချင်းတင်ပါတယ်လို့ကျွန်တော်ပြောပြဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီအမေရိကန်ပြည်ထောင်စုကနောက်တူလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုအက်ကဘာဖြစ်ပါတယ်ကိုအက်ကဘာလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီကိစ္စဟိုဒီလူတွေရနေပြီးတော့ចောင်းသားတွေရနေပြီးတော့ငင်းញမ်းဆိုတာနဲ့ဆန္ဒပြနေတဲ့စိတ်ဆော့ဒီအာနာပိုင်းရောကျွန်တော်ပြောချင်တာစစ်တပ်ရောအာနာပိုင်းရောပြည်ထဲကြီးမှာပါတာဝန်ရှိတယ်အာနာပိုင်းဆိုတာဟိုတနည်းအားကိုစောထေးရဟိုပြောသွားဆိုလို့ပေါ့ဗျာဟိုဝင်ကြတဲ့ဒုက္ခရောက်တဲ့ဇာဘာအမှုဖွင့်မှာသူတို့နောက်ကနေပြီးတော့တက်တွေပါခေါ်ပေးမယ်ငွေကြီးထောက်ဟိုထောက်ပေးပြီးတော့အကုန်လုံးအဆင်ပြေအောင်လုပ်ပေးမယ်right as the din dana drought ဒုက္ခရောက်နေတဲ့တက်ပြည်ရရာပြီးရေနေဖက်ဆိုတဲ့ energy ဘာလို့ပြင်းနေလဲဘာမှလုံးမပြင်းနိုင်တဲ့ကိစ္စကိုဥစောထေးကငါတို့လုတ်ပြီးပါမယ်ကငါတို့လုတ်ပြီးသူတို့ကအနောက်က right ဖြာတယ်အရှေ့ကောင်တွေကချင်းထူးတယ်အနောက်ကနေပြီးတော့သူတို့က right ဖြာပေးတယ်ကိုခြေနေကအဲ့လိုစိုးနေတယ်ခလေးလေးကိုအဲ့လိုထောင်ထဲမတရားထက်သူတို့ဘဝကြီးကိုကြောင်းအဲစစ်အစိုးရကောက်နေတာသူတို့အရေးမယူနိုင်စရွေးရတော့သူတို့ဘာမှလုပ်ပြီးလို့မရဘူးကို
ဟုတ်ကဲ့ပါခင်ဗျာကျေးကိုအက်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတယ်လည်းရှိနေပါသေးတယ်တချို့စာတွေတော့စုမုံမဲ့ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီထွန်းထွန်းဝင်းဆိုတဲ့အကောင့်ကဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ရှိတာအခြေခံလူခွင့်ဖြစ်ပါတယ်တဲ့ဆန္ဒပြသူတွေကတရားဝင်ဆန္ဒပြခွင့်မတောင်းရခြင်းအကြောင်းကနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့တရားဝင်ဆန္ဒပြခွင့်တောင်းတော်လည်းပဲခွင့်ပြုချက်ပေးမပေးကမသေးကြလို့ပါတဲ့နောက်တစ်ချက်ကတော့ကျင့်ဝတ်ပိုင်းဆိုင်ရာတရားဥပဒေပိုင်းဆိုင်ရာဖျို့ဖျဲဖြစ်နေတဲ့ပြည်ထောင်စုလိုမျိုးစစ်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုအရာသွေးပြီးတော့အရေးတယူဆက်ဆံစရာအကြောင်းမရှိလို့မိမိတို့ရဲ့သဘောအလျောက်ဆန္ဒပြခြင်းဖြစ်နိုင်ပါတယ်တဲ့ကျွန်တော်လေ့လာမိသလောက်ကတော့ခွင့်ပြုချက်မပေးတဲ့အာဏာပိုင်တွေမှာတာဝန်ရှိပါတယ်လို့ရေးထားပါတယ်။နောက်ကိုထားတင်ကိုကိုဆိုတဲ့အကောင့်ကတော့ခွင့်ပြုချက်မရတာမဟုတ်ပါဘူး။မပေးတာပါ။မပေးဘဲနဲ့လည်းလှုပ်ချင်လှုပ်ပါစေ။တကယ်လို့လှုပ်လိုက်တယ်ဆိုရင်ငါတို့အကွက်ထွဲဝင်လာပြီပေါ့ဆိုတဲ့ယူရချက်နဲ့လှုပ်တာပါတဲ့။မေကျော်စိုးညွန့်ဆိုတဲ့အကောင့်ကတော့ပြည်သူတွေအတွက်ဆန္ဒပြခွင့်ကပေးကိုပေးရမှာပါတဲ့။ငြိမ်းချမ်းရေးအတွက်ဆိုတာကတော့ပို့ကိုပေးတင်ပါတယ်တဲ့။ကျမတို့ပြည်သူတွေနိုင်ငံအရေးကိုစိတ်ဝင်တစားနဲ့လှုပ်ရှားမှုတိုင်းကိုအစိုးရကအားပေးရမှာပါ။စီကံတကြဖြစ်ဖို့ကတော့အစိုးရကထိန်းချုပ်တတ်ဖို့လိုပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคเจซูပါဆိုတော့ဒီ Facebook match တွေမှာတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအေးစုဝေးဝင်တွေဟိုအခြေခံတွေဟိုဒီပိတ်ပင်တဲ့လောက်ရဖြစ်နေသဘောမကျတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့အခုဖြစ်ရတဲ့ဒီတဲ့ပုံပြီးချေချေပြင်းပြင်းကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးနဲ့ဒီတရားဥပဒေစိုးမိုးမှာတာဝန်ရှိတဲ့သူတွေအပေါ်မှာအများပြည်သူရဲ့ဒီယုံကြည်မှုတွေအပေါ်မှာများထိခိုက်မှုရှိလာနိုင်လားဆိုတော့ကျွန်တော်တို့စဉ်းစားစရာလိုမယ်ထင်ပါတယ်ကျွန်တော်ဒီနေ့မှာဆရာဦးသိန်းသန်းဦးအမြင်ကိုမေးချင်ပါတယ်ဆက်စွာဟိုဟိုကျွန်တော်တို့ဒီဆွေးနွေးသူတယောက်ကဆိုရင်လည်းပြောတော်တာဒီအရသာဆိုတာဒီ energy ဆိုတာဆိုပြီးမှဘာလုပ်နေသလဲဆိုပြီးအားမလို့အားမရတဲ့နေလည်းရှိတယ်ဆိုတော့အခုကျွန်တော်ဒီဖြစ်ရကိုပဲကြည့်မယ်ဆိုရင်ဒီတရားဥပဒေစိုးမိုးရေးအပိုင်းတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့လူတွေအပိုင်းမှာဖြစ်ဒီနောက်ဆုံးပြောမယ်ဆိုရင်ဒီအရသာအစိုးရအပေါ်မှာရောယုံကြည်မှုတွေဘလောက်ထိဟိုထိခိုက်နိုင်လားဆရာကြီးရှိမလဲဆရာ
ထိခိုက်တာပေါ့ဗျာဒီမှာဖြစ်နေပုံလို့ကြည့်လိုက်လို့ဒီဒီမှာဟိုညာဦးဖြစ်ပင်ဖြစ်ခဲ့တဲ့ဒီစာရင်းအဲ့ဒီနေမှာပဲဖြစ်တယ်ဒီမှာဒီလိုဟာဒီစာဖြစ်တဲ့ဖြစ်ရတယ်ပေါ့ဗျာဘယ်လိုခိုင်တယ်ဖြစ်ခြင်းလဲတကယ်တော့ကျွန်တော်တို့ဒီဖွဲ့စည်းရေးဆိုင်ရာဒါဒီခုတကယ်ကြွေးနေကြရတော့ဒီအင်တာနက်လည်းအောက်ကပေါ့ဗျာဟုတ်ဒါပေမဲ့ဓာတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းရေးဆိုင်ရာပုံမှန်50ကျော်ကမရာကနိုင်ငံရေးထုတ်ထုတ်ကိုဖြစ်တယ်တရားစစ်ဘုရားကာကြီးကဝန်ထမ်းဆော်ကြီးရဲ့ဒီချက်အဲ့ဒီချက်ဖြစ်တဲ့အတွက်ဒီကတော့ကိုယ်သက်ဆိုင်တယ်လို့ကျွန်တော်ဆိုရမှာပေါ့ဒါပေမဲ့ကာကွယ်ရေးကြီးကလည်းပြောလို့ဒီကျွန်တော်တို့ဒီဌာနတွေကိုပုံလုံးကလည်းအကုန်ပေါ့ဗျာတမတော်သာလားဒီမှာတမရာရဲ့ແລະຢາດາໂຕໃຫຍ່ອອກມາອີ່ຈົ່ງອອກມາທີ່ທີ່ລະວ່າໂຕຄັນດາລະເຊາະອັນນີ້ເຂັດດີຍາຢາດາໂຕມາໂຕວ່າຢູ່ດາວຊິແກ່ນຢູ່ຜູ້ດູເລີຍຊິເຈົ້າຄັນນາດີຊິເຈດີຍາຊິໃນນອກມາເດນັ້ນຊິຈະມາຄັນຊ້ານີ້ຍາແດ່ນະຕິລາຍາອັນນັ້ນແຕ່ຕະຄູຍາລະເດລີຊິເຈດີຍາ6ກວ່າດີລະລະ ဒီစနာကြရတဲ့ဒီလူမှုစာမှုတွေကိုပြည့်စုံတဲ့အတန်းသက်တာတွေပေါ်ပေါ်လာတယ်ဦးမယ်အဲ့လိုပေါ်ပေါ်လာခဲ့လို့ရှိရင်လူမှုကအဖြစ်အပျက်မတည်မနှက်ဖြစ်လာတယ်ဆိုပြီးတော့နော်အဖြစ်အပျက်ကိုကြည့်ကြည့်နေတာလေအခုလည်းဒါဘယ်လိုလဲကြည့်ကြည့်လိုက်တာပဲလေအဲ့တော့အဲ့ဒီဟာတွေလေဒီလိုကျွန်တော်တို့ငင်းနေတာကဦးမင်းစီတန်းနဲ့လည်းစနာကြရတာလေတဘောရာကိုခေါ်ရတဲ့ပုံမှာကျန်တန်ကျန်တန်တန်တန်ဒီရက်ဆက်ဆက်ဖြစ်နေချင်းချေတဲ့အချားပြည့်ဝထားကြည့်ကြတာအဒီရမီပေါ်ရတော့အဒီလီဒီအောင်ဘုတ်ကျေကိုကျွန်တော်ယူပါယူစားပေါ်ရခင်ကြီးရတယ်ကျွန်တော်ကနေလာခြင်းဖြစ်တယ်
ဟုတ်ကဲ့ဆရာဦးတင်တန်းကျေးဇူးပါဆိုတော့ကိုသက်ဆိုရင်သဘောထားခင်ဗျာကျွန်တော်တို့အခုဒီဖြစ်ဖြစ်တစ်ခုပဲဟိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအပိုင်းဒီတရားဥပဒေစိုးမိုးရေးမှာတာဝန်ရှိတဲ့ရဲတပ်ဖွဲ့လိုမျိုးလုံခြုံရေးတာဝန်ရှိတဲ့သူတွေနောက်ဒီအစိုးရအပေါ်ဟိုယုံကြည်အားထားမှုတွေထိခိုက်နိုင်မှုတွေဘယ်လောက်ထိရှိလာနိုင်လဲခင်ဗျာ
ကျောပါလေကျွန်တော်ဒီကနေ့မနေ့ဆိုလို့ရှိရင်လည်းဒီအန်ဒီယုံကြည်မှာဒီဆရာလာပြရတဲ့ဒီကျွန်တော်ဒီခင်ရာဒီဒီရွာရွာရွာရွာတွေလည်းဒီနေ့ပြန်သွားတဲ့ပုံစံအကျန်းဖက်တာမျိုးကြီးနေတာမျိုးပေါ့ဘူးနော်ဒါပေမဲ့ဆိုင်တဲ့ပုံစံကတော့ဒီလိုသူ့ဟာပေါ့အရင်ကိုရတဲ့တော့သူ့ရှိလာလို့ကျွန်တော်ပြောရမှာပေါ့ဒီဒီဘက်သူ့လက်ထက်မှာဒီဘလူပဲဆိုင်ရထုတ်ဖို့ထုတ်ဖို့ဖြစ်တဲ့ထောက်ခံပွဲနဲ့အစိုးရထောက်ခံပွဲကပြုရလွယ်လို့ရှိရင်အဲ့တော့မမသာထောက်ခံပွဲဒီအားလွယ်လို့ရှိရင်ကဲနဲ့ဒီပြည်သူလူကြောင့်ဒီကုန်ကဘယ်တော့မှပတ်မရအောင်အများနဲ့နောက်ဆက်ခံရတယ်အများနဲ့ပြိတင်ခံရတယ်ဆိုတာမျိုးဖြစ်နေရတော့ဒါကြောင့်လဲသူ့ရဲ့အနေနဲ့ကျွန်တော်တို့ဒီဟာတိခိုင်းနိုင်မလို့လူရပ်ဖြစ်နေတယ်။ဟာအဲ့ဒါမျိုးကကျွန်တော်တို့မပြောထားနိုင်ဘူး။ဒီမျိုးဒီတော့ဖိရင်းနေမလို့ခိုင်းနိုင်ဘူး။တော့ပို့ပြီးတော့ဖြတ်နေတယ်နော်။ဒီက energy ဆိုတဲ့ထက်မှကျွန်တော်တို့ဒီဖြစ်နေတဲ့ဒီဖိနေမှုတွေဒီကအကြောဒီတရင်းသမားတွေကိုကျွန်တော်ဖမ်းတာအရမ်းဖွဲ့စည်းရတက်ကြလို့ကြားသူဖမ်းနေရတာအရင်ဆိုတဲ့ဆိုလို့ကျွန်တော်ပြီးပြရတယ်။နောက်ပြီးတော့ဆော့ဖ်ကြောက်ကကြည့်လို့ဟာမျိုးနဲ့ဆိုတော့ကျွန်တော်တို့ဒီပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖို့လုပ်ဖို့ကonline မှာလည်းကြိုးလို့ပြရအောင်အဲ့လိုပဲအပြည့်စုံပြောတဲ့ခါကြလို့ရှိရင်လည်းတခုထပ်ပြန်တဲ့ဒီခါကြတော့တို့တွေရဲ့ဒီလှုပ်ရှားဝင်နေရပါလေလို့ပြီးတော့ပြီးတော့ဒီအောက်ခြေမှာပါနေတဲ့ဟာတွဲနေတဲ့ဟာလို့ဒီပြည်သူတွေကထောက်ပြမယ်ဆိုလို့ရှိရင်တော့ဘယ်လိုဒီသားနဲ့ကျွန်တော်တို့ထောက်ပြပါလဲပြည်သူတွေကလုပ်မယ်ဆိုလို့ရှိရင်ဘယ်လိုပြည်သူတွေရဲ့အတန်ကိုနားထောင်ဖို့ကြိုးစားထားလဲဘယ်လိုမျိုးလုပ်ဖို့အတွက်ဒီ budget တွေစားရပြီးတော့ဒါတော့မသိရဘူးအဲ့ခါကျ online မှာတက်ရလို့ရှိရင်လည်းတို့ပြည်သူတွေပတ်ကြရတယ်ပြီးတော့တို့တို့လည်းမဆိုပြီးစနာတလို့ရှိနေပြန်ခင်ရတယ
်။ဟုတ်ကဲ့။
တို့ပြည်သူတွေရဲ့ပါဝင်ခွင့်ပေါ့။တော့ဒေါ်စားကုကြီးကိုလည်းပြောထားတယ်။ငင်းငယ်ကြီးမှလူတွေဒီနေ့ပါဝင်သေးကြတာပြည်သူရဲ့အတောင်မနာကြိုးပြီးကြပါဆိုရတာကြီး။မပြောတာတကူဖြစ်တယ်။အောက်ထိပ်မှာဖြစ်နေတာတကူဖြစ်တယ
်။ဟုတ်ကဲ့။
ဒါကအဖိုးရကိုချက်ဖို့ကောင်းတယ်ပေါ့။အဖိုးရပူရတာကြီးအပေါ်ကတကူအောက်ကတကူဖြစ်နေသွားလို့ပြနေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုရိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်။တူကတော့ဒီကျွန်တော်ပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကွာအခုပြည့်သွားတဲ့ဒိဋ္ဌာကကျွန်တော်ငိမ့်စုစီနဲ့ဟိုတားတယ်လို့ကျွန်တော်မမြင်ဘူးလေ။ဥပမာ48နာရီအတွင်းမှာတင်ရမယ်မတင်လို့ဆိုတဲ့ထုတ်ပြန်ချက်တွေကကျွန်တော်အယုံကြည်မရှိဘူးပြ။ဘာဖြစ်လို့လဲဆိုတော့ငိမ့်စုစီနဲ့ဆိုရင်ဗျာအရင်ရင်တော့လုပ်ခဲ့တာတွေရှိတယ်။ငိမ့်စုစီနဲ့ဆိုရင်ဒီသူတို့လက်ရှိဒီငိမ့်ရစွာဟိုဒီငញ្ញာကြီးကိုကျိုးစိုးထောက်ခံတဲ့နေနဲ့ငញ្ញာကြီးတောင်းဆိုတဲ့ဆန္ဒထုတ်ပေါ်တဲ့နေရာမှာငိမ့်စုစီနဲ့ညှိရဲဆိုရင်ပြီးရင်တရားစွဲလိုက်ရဒါပြီးသွားပြီလက်တလို့တားတယ်ဆိုတာဟိုငញ្ញာကြီးကိုမလိုလားသူတွေကနေပြီးတော့တားတယ်လို့ပဲကျွန်တော်တို့ကမြင်တယ်လေငိမ့်စုစီနဲ့သာစွဲမယ်ဆိုရင်တော့ပြီးမှစွဲလိုက်ပေါ့ဗျာစွဲရမယ်ဆက်ဆက်ပဲဟုတ်လားလမ်းမှာပြတ်တားတယ်ဆိုတာကိုငញ្ញာကြီးကိုမလိုလားတဲ့လူတွေကတားတယ်လို့ကျွန်တော်တို့မြင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာကိုတင်သေးဝင်ဆွေးနွေးရကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတယ်နောက်မေးခွန်းတစ်ခုလည်းပေးထားတယ်ဦးလာထွန်းပေးစာတစ်ခုရှိနေပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
တရားဥပဒေအခြေခံမူအရဥပဒေမှာအတိအကျဖော်ပြပြဋ္ဌာန်းချက်တွေမှာအပဖြည့်ဆွတ်တာပေဖြတ်တာလုံးဝလုပ်လို့မရတဲ့အချက်ရှိပါတယ်ခွင့်ပြုချက်ရယူရမယ်လို့ပြဋ္ဌာန်းမထားရင်ခွင့်ပြုချက်မရဘဲဆိုတဲ့အချက်ကိုဖြည့်ဆွတ်လို့မရပါဘူးငြိမ်းစုစီဥပဒေကခွင့်ပြုချက်ပေးနိုင်တဲ့အာဏာကိုပေးထားခြင်းမရှိဘဲတောပြောတောင်ပြောကြားကောင်းတဲ့စကားလုံးတွေနဲ့အကြောင်းပြပြီးငြိမ်းစုစီဥပဒေအရဖမ်းဆီးလို့မရပါဘူးအခြေခံဥပဒေကပေးအပ်ခွင့်ပြုထားချက်ကိုအကြောင်းကြားရမယ်လို့ပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာပြီးရင်ဥပဒေအရလိုအပ်ချက်ပြည့်စုံပါတယ်ဥပဒေကကန့်သက်ထားချက်တွေကိုလိုက်နာရင်ဒီဥပဒေအရပြည့်စုံပါပြီအခြေခံဥပဒေကပေးထားတဲ့အခွင့်အရေးကိုသက်ဆိုင်ရာဥပဒေအရကျင့်သုံးခြင်းကိုရင်တင်းရဲကလမ်းမပိတ်အောင်ထိမ့်သိမ်းရှင်းလင်းပေးရန်တာဝန်ရှိပြီးလုံခြုံရေးရဲတွေကလည်းဆန္ဒပြသူတွေဖြစ်စေအခြားသူများကဖြစ်စေလုံခြုံရေးပြက်ပြားမှုမဖြစ်စေရန်ကာကွယ်ထိမ့်သိမ်းပေးရန်တာဝန်ရှိတယ်လို့ယူဆပါတယ်ဥပဒေပြဋ္ဌာန်းချက်တစ်ရပ်ကိုအငြင်းပွားစရာဖြစ်ရင်ဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုဖို့ဆုံးဖြတ်ချက်ချဖို့အတွက်တရားရုံးကဥပဒေနဲ့အညီစီရင်ဆုံးဖြတ်ရတာပါ တရားရုံးကစီရင်နေတဲ့အမှုမှာရုံးရှိမှတက်တည်တူဦးကဘယ်လိုထွက်ဆိုနိုင်တယ်စောင့်ကြည့်ပါဘယ်လိုထွက်ဆိုပါလိမ့်မယ်ပြောဆိုခြင်းဟာတရားရုံးကိုမတည်မဲ့မြင်ပြုရာရောက်တယ်လို့မဆိုနိုင်ရင်တော့တရားစီရင်ရေးကိုဆွတ်ဖက်ရရောက်တဲ့သဘောဖြစ်လို့တရားဝတ္ထုစိုးမိုးရေးကိုပြည့်ရည်ပြုသလိုလွတ်လပ်စွာတရားစီရင်ရေးကိုမျက်ကွယ်ပြုရာရောက်မရောက်မေးကြည့်ပါတယ်ဖြေချပေးပါ
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ကဥလာထွန်းရဲ့ပေးစာပါသူကတော့ဥပဒေကိုလိုသလိုအတိတ်ပဲဖွင့်လို့မရနိုင်ဘူးဆိုတာကိုထောက်ပြပါရယ်နောက်မေကွန်းဖြစ်နေရတော့ဒီတရားခွင့်မရောက်သေးခင်ကြိုးပြီးဆုံးဖြတ်ပြောဆိုနေတဲ့ကိစ္စတွေအထူးသဖြင့်ဒီအာဏာပိုင်ပုဂ္ဂိုလ်တွေဘက်ကမကြာခဏပြောကြဆိုရတဲ့ကိစ္စတွေကဒီတရားရုံးကဆုံးဖြတ်မပေးရသေးခင်မှာလမ်းကြောင်းပေးတယ်လို့ဖြစ်နေတာကိုဟိုမေကွန်းထုတ်ထားတယ်လို့ကျွန်တော်နားလည်ပါဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဟိုပဲမေးချင်ပါတယ်ဆိုတော့ဒီလိုကိစ္စတွေရောဒီဟိုဥလာထွန်းမေကွန်းထုတ်ထားတယ်လို့ပေါ့လေတရားဥပဒေစိုးမိုးရေးကိုမျက်ကွယ်ပြုရရောက်တဲ့အခြေအနေမျိုးဖြစ်နေပြီလားဆရာဦးတင်တယ်ဟု
တ်လက်ချက်ပေါ်ရဒီဆရာဆရာလက်ချက်ပြောရတယ်ဆရာကတော့ကျွန်တော်စပြောတော့ငါလေးဒီမျိုးစုတီမှာခုကြီးရတယ်ဆိုတော့မပါဘူးရအဲ့ဒါခုကြီးကမတန်းလို့ဒီအခုကတည်းကအကြောင်းကြားခဲ့တာရှိတယ်လေအခိုင်မာပေါ့ဗျာတင်းနဲ့ပို့စီကျွန်တော်တို့သိရတယ်ဆိုတော့အဲ့ဒါအကြောင်းကြားတာအကြောင်းကြားတာအကြောင်းကြားတာခုနကကိုတင်ပြီးပြောကြတယ်ဗျာဝင်းတော်ကြီးရဲ့ရန်သူတွေကဒါဆရာမကဒီကမ္ဘာမောင်းနေတယ်ဗျာဒီလိုတကြီးအခုကြည့်ပြီးတော့ဒီဘာထုံးတာလေဒီကသူတို့ဘုံဘိန်းနာလေးကြောက်သွားမှာသို့လို့ဒီရင်းစစ်ကိုရက်ဖို့တဲ့ဒီရင်းရင်းကြောင့်ဖြစ်တဲ့ဒီလိုတမေကအကြောင်းကြားကိုလုပ်တယ်အချက်အဒီကအချက်ကဆက်ရက်ဆုံးပြည်ကြီးပြည်ကြီးလို့ကျွန်တော်တို့သဘောပေါက်ကြတာကျွန်တော်မှာတရားရုံးမှာမတင်နေဘူးဒီလိုဥပဒေပဲရှိတယ်တရားရုံးမှာအပိပတ်ကျမ်းနာခြင်းမပြုရဘူးလေနာဘယ်မှချဘူးလေနာစုံလန်းစီစီနေတဲ့အခုမှာဒါဘယ်သက်တရားချင်းနှံလာတဲ့ဘယ်သူတွေကဘယ်လိုသာပြောပါလိမ့်မယ်အခုထွက်တာတဲ့အဖြူတွေကမဟုတ်ပါဘူးအဲ့ဒီလေတော့နာပြပါလိမ့်မယ်ဆိုတာဟာဒီချုံမှစာတရားစီကိုသိလိုက်တာပဲအဲ့ဒါတွေမကလည်းနဲ့ကွန်ပျူတာပေါ့ပေါ့တရားရင်းကိုမကြည့်သေးရင်ပြတာကြားတယ်လို့ပဲကျွန်တော်စီတွေတယောက်နဲ့ဖြေချင်ပါလေကျောက်လာကျွန်တော်ကို
ဟုတ်ကဲ့ကျေးဇူးပါအဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့မက်ချက်တချို့ကြံနေပါသေးတယ်မဆူမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကျော်စန်းမွန်းဆိုတဲ့အကောင့်ကစစ်ကိုမလိုလားတာကတော့နိုင်ငံသားတိုင်းမှာပဲမလိုလားအကြောင်းကိုလည်းဒီထက်မကအင်အားများစွာနဲ့ဆန္ဒဖော်ထုတ်တင်ပါတယ်စစ်ဘေးတည်ဒေသကလူတွေဆိုရင်စားဝတ်နေရေးပညာရေးကျန်းမာရေးစီးပွားရေးအကုန်ဆိုးဆိုးဝါးဝါထိခိုက်သွားပါပြီအဲ့ဒီအပူကတိုင်းပြည်ရဲ့စီးပွားရေးရောတိုင်းပြည်ရဲ့ပုံရိပ်ကိုပါထိခိုက်နေတာလက်တွေပါလမ်းပိတ်မှာဆိုလို့ဆန္ဒထုတ်ဖော်ခွင့်မပြုတာကတိုင်းပြည်လက်ပိတ်အောင်လို့မတိုးတက်အောင်ခွင့်ပြုထားသလိုဖြစ်နေပါတယ်မြမပြည်မတိုးတက်တာကလက်နက်ကင်ပြီးတော့မိုက်နေတဲ့လူတွေအားလုံးကြောင့်ပါတဲ့နောက်ဒီ ROE Shari ဆိုတဲ့အကောင့်ကတော့ဆန္ဒပြဖို့ခွင့်တောင်းနေရတာကိုကစိတ်တူစရာဆန္ဒပြဖို့တောင်ခွင့်တောင်းနေရတယ်ဆိုရင်ဘာဒီမိုကရေစီလဲလို့ပြောထားပါတယ်ဟိန်းထက်ဆိုတဲ့အကောင့်ကတော့အာဏာပိုင်နေမှာတာဝန်မရှိပါဘူးဆန္ဒပြစုဝေးခဲ့ကြသူတွေမှာလည်းအပြစ်မရှိပါဘူးအပြစ်ရှိနေတာကတော့အပြည့်အဝမရသေးတဲ့ဒီမိုကရေစီနဲ့2008အခြေခံဥပဒေရဲ့တက်ရောက်မှုလို့ပဲပြောပြရစေလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီ Facebook Match တွေထဲမှာတော့ဒီငိမ့်စုစီဥပဒေနဲ့ပတ်သက်လို့မကျေနပ်တာတွေတွေ့ရပါတယ်နောက်တစ်ခုကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအပြစ်ဖို့တာတွေလည်းပါပါတယ်ဆိုတော့ဒီလက်ရှိငိမ့်စုစီဥပဒေကလည်းဖြစ်ဖြစ်2008ဖွဲ့စည်းပုံကလည်းဖြစ်ဖြစ်ပေါ့လေဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေပေါ့အကန့်အသတ်တွေဘလောက်ထိများရှိနေသလဲဆရာဦးသိန်းတန်းခင်ဗျမှန်တယ်ရတ
ော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းဖြစ်မှာဒီပုံမှာတော့94မှာလွတ်လပ်စွာစုဝေးခွင့်စီကားလေအခုဒုတိယရတယ်အကုန်ပေးထားပြီးတာဒါကအကုန်ပေးထားပြီးတော့မှပြန်တဲ့ဒီရုပ်ရှင်ဥပဒေကပထမ2012တုန်းကပြန်ပြီးတော့ရုပ်သိမ်းကိုဒူးစားခဲ့တာပဲဒီလိုဖြစ်အစိုးရကိုဒီဆက်ပြန်ဆန္ဒပြမဲ့လူတွေပြည်သူ့ကျန်လို့ပြောနေကြတာဆိုရင်လည်းစစ်တမ်းနဲ့ဥပဒေပြဋ္ဌာန်းခဲ့တာဖြစ်တယ်။ဒါရယ်နောက်ပိုင်းမှာဒီပြည်သူ့ကျန်တဲ့လူတွေနဲ့ဒီလူမှုရေးအကြံဉာဏ်တွေပြင်ထန်လာတော့နိုင်ငံတကာသဘောထားကြီးကြောင်းလဲသွားအောင်ပဲအဲဒါဒီဥရာတဲ့ဒီအကြောင်းကြားပြီးလို့ရှိရင်ကျွန်တော်တို့ဆန္ဒပြမှုရှိပါတယ်ဆုံးပြည်ဒီလိုရာဥစားတဲ့ပြည်ကြောင်းလဲလာတာတကယ်တော့အဲ့ဒီအခြေခံတိုင်းပြည်ပြလိုက်နိုင်မယ်ဆိုရင်နိုင်ငံသားတွေကဘာဖြစ်နေလို့ဒီလိုကြီးတဲ့အခြေခံမျိုးအခြေခံဥပဒေကအခုကြီးဖြစ်နေတာအဲ့တော့2008အခြေခံဥပဒေမှာကတကယ်လို့ညပြထားတာရှိသေးတာပဲနောက်တစ်ခါကျွန်တော်ရေးစုစီမှာလည်းအကြမ်းကြပြီးကြလို့ရတယ်ရှိတယ်ဒီလိုအစ်ပါလို့ရတယ်အဲ့ဒီအခြေခံဒီအပေါ်မှာသူတို့ကတက်ချက်တွေပြင်ဆင်ထားတာအများကြီးလူတွေကိုကျင်တရားနဲ့ဒီလိုကြောင်အကျိုးအမှန်မပြည့်စုံရဘူးတော့ဒီလိုကြီးတောင်းတာကတော့အများကြီးလူတို့ပြောကြတယ်ကြည့်ရသေးတယ်ဦးဇေယျပြပြကြည့်တယ်လို့ဒုံကြီးကအကြောင်းမရှိတဲ့အတွေ့ပြီးခဲ့တဲ့အခုလက်ရှိအခြေအနေမှာတော့ရှိနေဒီပြီးခဲ့တဲ့ဒီမိုကရေစီကစစ်တကနှမ်းတဲ့ဒီမိုကရေစီမမဆွန့်ပိတ်ဒီမိုကရေစီမပြေတရတဲ့ဒီမိုကရေစီဖြစ်တယ်ဆိုတာအခုဖြစ်ရတဲ့ကဘာဖြစ်နေဆရာကြီးပြည်ကြတယ်လို့ပြောတာပါပဲ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသတ်ဖို့စက္ကန့်30လောက်တော့ကြာနေပါသေးတယ်ကိုသက်ဆွေဝင်အတူတုံးလေးပြောပြပါခင်ဗျာဒီတရားဥပဒေစိုးမိုးတစ်ခုလုံးကိုလူလူကယုံကြည်ကိုးစားလာဖို့ဆိုရင်အရေးကြီးဆုံးအခုချိန်မှာဘာလုပ်ဖို့လိုမလဲခင်ဗျာ
ဒီတရားစီရင်ရေးဘက်မှာကျွန်တော်ဒီကြည်ရေးဘက်ကိုကျွန်တော်တို့ဒီကြိုးနေကြတာကြည်ရေးရာဆိုးရွားလောက်မှာပေါ့တော့ကြည်ရေးရာဆိုးရွားနဲ့မဆိုင်ပါဘူးဆိုတော့ဒီစားရင်ကျွန်တော်အကြောင်းမလို့ပါလိမ့်မယ်ကြည်ရေးကိုဆိုးရွားလောက်မှာထည့်လို့ရပါလိမ့်မယ်တံတားရဲ့တိုက်ရိုက်ကိုပေးဖို့မှာကြည်ရေးရှိမှသာလေကျွန်တော်တို့ကအများကြီးကြောင်းလို့ရပါလိမ့်မယ်အဲ့ဒီတော့ဒိုင်းရာကြီးဆိုးရွားတွေအောက်မှာလေဒီဒေးတွေကိုကျွန်တော်ထားပြီးလို့ပါလိမ့်မယ်ဓမ္မသာလင်းလေးကျွန်တော်တို့ဒီရွှေကောက်ခံဆိုးရွားနေပြီးတော
့ဟုတ်ကဲ့
ဒီတရားဥပဒေကိုဆိုးမှုတွေပိုင်းအောင်ကောင်းမှုကာကွယ်နိုင်ပါမှာ
ဟုတ်ကဲ့ပြန်နိုင်ဆွေးနွေးပေးခဲ့တဲ့ကိုသက်ဆွေဝင်ရှင်းနေဦးတင်တန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားဆွေးနွေးရတဲ့သူတွေနဲ့တော်တော်ရှင်းနေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ရင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့စနေနေ့တရက်လီလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကနေတရက်လီလိုင်းအစီအစဉ်တွေကိုသတင်းတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်စနေညပိုင်းမှာတစ်ကြိမ်အင်္ဂါနေ့ညပိုင်းမှာတစ်ကြိမ်ဖြစ်ပါတယ်တရက်လီလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလို့ကြရတယ်ဆိုရင် VOE ရဲ့ဖုန်းနံပါတ်ဖြစ်တဲ့0122321555လေးကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာဖြစ်တဲ့ bamis@voenews.com ကိုလည်းဆွေးနွေးခြင်းနဲ့အကြောင်းအရာဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုပြီးတော့ပြပုတ်ထားလို့ရပါတယ်ကျွန်တော်တို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ခင်ဗျာ VOE American တန်ကနေတနင်္ဂနွေနေ့မနေ့ဖက်ခုလက်ရှိထုတ်လင်းပေးနေတဲ့တနအီစာစီစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးတော့မှာဖြစ်ပါတယ်VOE မြန်မာပိုင်းကတနင်္ဂနွေနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံငွေပြနေတာကိုတိတိတတ်တာရှော့ချရေလှုပ်ဆောင်မဲ့အဆင့်တွေပေါ်နှစ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲ့ဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံလုံနည်းတွေကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ဘက်ကဆွဆဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာပို့ပြီးထင်းထင်းရှားရှားတိုးမြင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကြေညာပြုလိုက်ပါတယ်။တောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုငြင်းပွားနေတဲ့ကျွန်းကျွန်းပေါ်မှာတိစောက်ထားတဲ့လေယာဉ်ခွင်းမှာတရုတ်တွေကတာဝေးသွားဘုံကျဲလေယာဉ်တွေပထမဆုံးအကြိမ်အတက်အဆင်းလုပ်လိုက်တယ်လို့တရုတ်နိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြောပါတယ်။ဒီအခြေအနေဟာနယ်မြေပိုင်ဆိုင်ကြောင်းတရုတ်ကပြောတာတွေပိုပြီးကျယ်ပြန့်လာနေတဲ့ပေါ်နောက်ထပ်စိုးရိမ်မှုတွေတိုးလာစေနိုင်ပါတယ်။တို့ပြည်သူလူမျိုးရေးတက်မတော် PLA လီဒါရဲ့လေ့ကျင့်မှုမှာ H6K ဘုံကျဲလေယာဉ်တွေလေစိတ်မှာအတက်ဆင်းလုပ်တာပါဝင်တယ်လို့ CCTV ကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထင်းထင်းသင်းသင်းလူဆောင်ကြဖို့နဲ့အပြစ်ခတ်ရစရေချက်ချင်းကြေညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်တွေနဲ့ကြီးစံတချို့ကျော်ပြီးရောက်လာတယ်လို့တရုတ်နိုင်ငံတွင်သုံးဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်စာမျက်နှာမှာတောက်ကြံနေနှောင်းပိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်။အဲ့ဒီပြည်တွေအတွင်းတရုတ်နိုင်ငံသား၃ဦးသေဆုံးသွားတဲ့သတင်းတွေလည်းထွက်ထားတာပါအခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လုံခြုံရေးအစီအမံတွေကိုတိုးမြင့်လှုပ်ဆောင်ထားတယ်လို့လည်းပြောပါတယ်နယ်စပ်ထင်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုခိုင်မာကာကွယ်ဖို့အတွက်လိုအပ်သလိုချမှတ်လှုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာစံတော်ချိန်စနေညဘက်ကကစားတဲ့ Chelsea နဲ့ Manchester United တို့ FA Cup ဘောလုံးပွဲမှာ Chelsea အသင်းကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်ပထမပိုင်း20မိနစ်မှာ Chelsea ရတဲ့ penalty goal ကို Hazard ကတွင်းယူပြီးတလုံးတီးသောအနိုင် goal နဲ့ champion ဖြစ်သွားတာပါခင်ဗျာ
။ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာ engineer ကတော့ Dave Magnus ဖြစ်ပါတယ်။ညနေပဲ6:00နာရီကနေ 9:00 နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ။VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.